to the Voice of America in Burmese.
Mingla nya cha ma shin. PO in Myanmar bai season ye 2029 January la 14 ye inga ne nya bai 9 ya ne 10 night thi season ne go American Pitong Su Myo Washington DC ga ne line do meter 1925 30 ne PO ye Facebook sa myana ga ne dai thau le ni ba bi.ကျမနောင်လာပါအခုညပိုင်းစီစဉ်ရတာဝန်ယူတဲ့ဆက်သွားမှာပါ
ကျွန်တော်ကတော့ဝိမေမမဆုမွန်နဲ့အတူဒီနေ့ထိတ်တန့်ရောက်တဲ့တဲ့ကိုပြောပြပေးမှာပါဒီနေ့ထူးခြားတဲ့သတင်းတွေထဲမှာတော့အီရန်သမ္မတကယူကရိန်းလေရင်ကိုပစ်ချခဲ့သူတွေကိုအရေးယူသွားမယ်လို့ကြေညာလိုက်ပါတယ်အီရန်ကနျူကလ িয়ার စာချုပ်ကိုမလိုက်နာလို့ဥရောပ၃နိုင်ငံကတုံ့ပြန်သွားမယ်လို့ဆိုလိုက်ပါတယ်ဒီနေ့နိုဝင်ဘာအမေရိကန်သမ္မတရွေးကောက်ပွဲအတွက်ဒီမိုကရက်တစ်ပါတီသမ္မတလောင်းတွေထပ်ပြီးစကားဆက်ထိုးကြတော့မှာပါဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးပါပါမနက်လောင်းရေ
ကောင်းပါပြီရှင်တရုတ်သမ္မတရဲ့ခီးစင်မှာရခိုင်ပြည်နယ်ကကြောက်ဖြူအထူးစီးပွားရေးဆောင်စီမံကိန်းကိုဆက်လုပ်မယ်အလားအလာနဲ့ပတ်သက်လို့ရခိုင်လက်နက်ကိုင်ဖွဲ့အေအေရဲ့သဘောထားဘယ်လိုရှိပါသလဲ
ကျွန်တော်တို့ကီတူတွေအတွက်အကျိုးရှိမဲ့ဒီလုပ်ငန်းတွေဆိုလို့ရှိရင်ကျွန်တော်တို့ကကြတော့ဒါဟိုဘာမှဆန့်ကျင်စရာအကြောင်းမရှိဘူးကျွန်တော်တို့အားပေးတယ်
အေးအဖွဲ့ပြောခွင့်ရခိုင်သူခါပါရှင်အပြည့်စုံကတော့မကြခင်ကြမှာပါဒါအပြင်နိုင်ငံတကာဖိအားတွေနဲ့ရင်ဆိုင်နေရတဲ့မြန်မာကိုတရုတ်သမ္မတရှီလာရောက်မဲ့အပေါ်နှစ်နိုင်ငံသုတေသီတွေရဲ့ဆွေးနွေးပွဲဒေတာရင်းမတည်ငြိမ်မှုတွေကြောင့်ချင်းမြင်နယ်ထက်ကအိန္ဒိယမြန်မာပူးပေါင်းဆောင်နေတဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေနှောင့်နှေးနေရတဲ့တဲ့နဲ့အခြေခံပညာကျောင်းစာသင်ချိန်တိုးလိုက်တဲ့အပေါ်ကန့်ကွက်တဲ့ဖဲကြိုးစိမ်းလှုပ်ရှားမှုအကြောင်းကိုထုတ်လွှင့်သွားမှာပါဒုတိယပိုင်းနိုင်ငံရေးမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တရားလေးလိုင်းဆွေးနွေးခန်းကိုကြားဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တန့်ရောက်တဲ့တဲ့တွေကိုကိုဝဲမင်းနဲ့မဆူမွန်တို့ကပြောပြပေးကြပါအောင်ရှင
်အီရန်သမ္မတဟက်ဆန်ရူဟာနီကယူကရိန်းခီးစဲတင်လေရင်ကိုမှားပြင်းပစ်ချခဲ့သူတွေကိုအပြစ်ပေးအရေးယူသွားမယ်လို့ဒီနေ့ကြေညာလိုက်ပါတယ်။ရုံးမြင့်တန်ကြားကလည်းပြောရမှာသမ္မတရူဟာနီကခရီးသည်ပေါင်း186ယောက်လုံးတေခဲ့ရတဲ့ဒီပြစ်ချခဲ့မှုဟာခွင့်လွှတ်နိုင်စရာမရှိဘူး။ဒီအတွက်အထူးခုံရုံးဖွဲ့ဖို့လိုတဲ့တကဘာလုံးကလည်းဒါကိုစောင့်ကြည့်နေလိမ့်မယ်လို့ပြောခဲ့ပါတယ်။ဒီနေ့မှာပဲအီရန်တရားရေးပြောခွင့်ရကလည်းဒီမှုနဲ့ပတ်သက်ပြီးစစ်ဆေးမှုတွေအကြီးအကျယ်လုပ်နေပြီးလူတချို့ကလည်းဖမ်းထားတယ်လို့အီရန်ဆိုရပိုင်းသတင်းဌာနကနေပြောခဲ့ပေမဲ့ဘသူတွေနဲ့ဗနယောက်ကိုဖမ်းရတယ်လို့တော့အတိအကျမပြောခဲ့ပါဘူး။ဗိုလ်ထုနေကဒီချက်လျင်ပြတ်ကျခဲ့တာကဆက်ချွေမှုကြောင့်လို့အရင်အီရန်ဆွေရကပြောခဲ့ပြီးနောက်၃ရက်ကြာစနေနေ့ကျမှအီရန်တပ်သားတွေပြစ်ချခဲ့တယ်လို့ဝန်ခံခဲ့ရမှာအစိုးရကိုဆန့်ကျင်တဲ့ဆန္ဒပြမှုတွေနဲ့ရင်ဆိုင်လာပြီးကမှအခုလို့ရေးယူဖို့စပြောလာတာပါ။ထင်ရှားတဲ့အီရန်တက္ကသိုလ်တွင်ယာကနန်းတွင်နဲ့ချီတဲ့ဆန္ဒပြကျောင်းသူကျောင်းသားတွေတတိယနေ့ဖြစ်မနေ့ကစုရုံးခဲ့ကြပြီးအစ္စလာမ်အုပ်စိုးသူတွေကိုကန့်ကွက်ရှုံချခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲအီရန်ထိတ်တန့်အရာရှိတွေအနေနဲ့ဒီလေရင်ပစ်ချခဲ့ရခြင်းအကြောင်းရင်းကိုဖုံးကွယ်နိုင်ဖို့အခုလိုအရေးယူခဲ့ပုံရတယ်လို့သုံးသပ်မှုတွေလည်းထွက်နေပါတယ်ခင
်ဗျ။အီရန်နျူကလ িয়ার ရေ2015နိုင်ငံတကာသဘောတူညီချက်ကိုအီရန်နိုင်ငံကမလိုက်နာတော့တဲ့အတွက်အငင်းပွားမှုဆိုင်ရာဖြည့်ရှင်ရေးစာချုပ်ပါလုပ်ငန်းစဉ်အတိုင်းဆက်လက်ဆောင်ရွက်ရတော့မှာဖြစ်ကြောင်းဗြိတိန်ပြင်သစ်နဲ့ဂျာမနီနိုင်ငံတို့ကဒီကနေ့ပဲပူးတွဲကြေညာလိုက်ကြပါတယ်။အီရန်နိုင်ငံပေါ်မှာစီးပွားရေးရပိတ်ဆို့ဒဏ်ခတ်မှုတွေကိုဖယ်ရှားပေးပြီးတရားဝင်ကုံသွယ်နိုင်ရေးကြိုးပမ်းမှုတွေအပါအဝင် JCPOA သဘောတူညီချက်အတိုင်းလိုက်နာခဲ့ပေမဲ့လို့စာချုပ်ပါအဓိကအချက်တွေကိုအီရန်နိုင်ငံကလိုက်နာဖို့ပြန်ကွက်ခဲ့ကြောင်းဒီကြေညာချက်မှာပြောဆိုခဲ့တာပါ။အမေရိကန်တရုတ်ရုရှားတို့ပါလက်မှတ်ရေးထိုးထားခဲ့ကြတဲ့နိုင်ငံတကာသဘောတူညီချက်ကိုတော့အီရန်နိုင်ငံကနျူကလ িয়ার လက်နက်မထုတ်လုပ်နိုင်အောင်ကန့်သတ်ဖို့ရည်ရွယ်ထားပြီးအပြန်အလှန်အနေနဲ့အီရန်ပေါ်မှာစီးပွားရေးအရပိတ်ဆို့ဒဏ်ခတ်မှုတွေကိုရှော့ပေါ်ပေးရမှာဖြစ်ပါတယ်။ဒါပေမဲ့လည်း2018ခုနှစ်တုန်းကသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်ခဲ့ရာကတန့်စင်ပြီးသားယူရေနီယံတွေကိုထုတ်လုပ်စုဆောင်းခွင့်ပြုထားတဲ့ပမာဏထက်ကျော်လွန်ထုတ်လုပ်ခဲ့ပြီးဗဟိုခွာဆက်တွေကိုလည်းပုံမှန်အသုံးပြုခဲ့တာပါ။အီရန်နိုင်ငံသားရေးဝန်ကြီးဂျာဘတ်ဇာရစ်ကတော့ဗြိတိန်ပြင်သစ်နဲ့ဂျာမနီနိုင်ငံတို့အနေနဲ့အမေရိကန်ရဲ့ဥဆောင်မှုနောက်ကိုလိုက်နေမယ်ဆိုရင်အောင်မြင်မှုရနိုင်မှာမဟုတ်တဲ့အကြောင်းမနေ့တုန်းကပဲပြောဆိုခဲ့ပါတယ်ရှင်
။ဒီနှစ်နိုဝင်ဘာအမေရိကန်သမ္မတရွေးကောက်ပွဲအတွက်ဒီမိုကရက်တစ်ပါတီရဲ့အမေရိကန်သမ္မတလောင်း6ဦးအနေနဲ့ဒီနေ့နှောင်းပိုင်းမှာမျက်နှာချင်းဆိုင်အကြိတ်နဲ့စကားဆက်ထိုးကြပါတော့မယ်။ Republican Party သမ္မတ Donald Trump နဲ့ရှင်ပြိုင်မဲ့ Democratic သမ္မတလောင်းရွေးချယ်ရေးအမေရိကန်နိုင်ငံအနောက်လယ်ပိုင်းပြည်နယ်ဖြစ်တဲ့ Iowa မှာမဲမဆပေးခင်မှာနောက်ဆုံးအကြိမ်အနေနဲ့အခုလိုစကားဆက်ထိုးကြမှာပါ။ Democratic Party အနေနဲ့ဒီစကားဆက်ထိုးဖွဲ့တွေအောင်မြင်မှုနဲ့ပတ်သက်ပြီးစံသတ်မှတ်ချက်တွေပုံမှန်မြန်မာလာနေချိန်မှာပြည်ခဲ့တဲ့ဇွန်လတည်းကစခဲ့တဲ့ဒီလုပ်ငန်းစဉ်တွေအခုပွဲကတော့သမ္မတလောင်းအ ਨੇ ဆုံးဝင်ပါနိုင်မှာဖြစ်ပါတယ်။အခုပွဲမှာအရင် American ဒုသမ္မတဟောင်း Joe Biden အထက်လွှတ်တော်မှ Bernie Sanders Now, Dr. Lutto, my mutami, Elizabeth Warren, Indiana Pinega, South Bend, Mudo, Wenhang, Pete Buttigieg, now, a mutami, Telluto, my Amy Klosbach Channel, billionaire, the TG Tom Stiaru, Wenjangama Chibale, D. Iowa Pineha, Chile, Miazu, Shia, Didapi, Lubu, Miazu, Thondan Shiga, American, and Nangalunga, Lu Chosago, Kuzapipo, Anebe, Larichi, Jared, Ditam Ralong, Jibwe, Patamazon, Sare, Pinene, Lau, Daya, Ada, Jedo, Shinibare, Dinegulu, Mesa, Pimuguro, February, Toyama, Lumaba, Democratic Party, Tamralong, Yichagama, Tongjim Yapi, Wimpi, Me, Bohu, Le, Lewe, Tutamra, Hong, Pajanine, Tanangalunga, Sitanima, Tisunga, Usaun, Ebime, Gu, Iowa, Pinema, Lukere, Pigere, Paga, Sitamaro, Naukani, Sangaya, no Tokamunas, Rotania, Yanibare, D. Iowa Sitama, Social Demographic Jinya Tare Bani Sanderska, Nase Yagano Taukamene, Athazi Yanevi, Massachusetts Binega, Takatu Bamaka Hong, Elizabeth Waranga, Sakone Yaganone, Dudia Liniga, Alela, the Bora Shijang Pione, Pete Bertigia Garo, Sachau Yaganone, Dudia Linibarakna.
American Negon de Yetema, Muri, Joni Abbe Melu, Dionanga Yakabata, when Pipa Gong Timbo Muha, Bigger than a thousand. Sagogu Nemaro, Tonya Tatama, Naya Gaino, Minta Kebare, American Tamara Donet Ranga, Tionanga, Twingo Neboma, Akone, Domingere, Dwe, Bigger and Nite, American Wu Gondin Bomuha, Natal Sashikunaka Tasaye, Senator Tama, Naya Gaino, Jasin Wabi, Dola, Lea, the Sashita Tama, Kontanaga, the Genetopian like the Ginganiga, Popia Kebare, American Nadio Gondoye Sibweb Shinizema, Dio Piba Pogo Lunga Shiniha, Asha. Europa, Africa, Ziguadego, Yaumi, Demo, Josaka, Jayaga, Piente, Canada, Australia, Brazil, eh, a shit on Ashanang and a Sigo, Timbo Muriga, Sayaga, no Jo, Shigabare, Cabado, and Gong, Timbo Mumaro, a Yintanicate, Yaga, no wet dobido, Quinita the Mashi, Yaga, no ne, Nea, Tonsa Quinita the Maquin billion, Shigaraba, Twinko, Bamana Hale, such out of the Mato, Yaga, no dobido, Diago, said at the Maco billion, Shigabare. Tionangango, American at Diga Timbo needed babies and a watari boma, a con domi a caucanirago, pecha pebu, dizzy malara, lare, jina, cabby mele, that house a go, good knit and hello maro, American at Twinko, Bamana, Yoja cabby, Nasset of the Mako, Yaka, no tola, the aunt Nasanit of the Makuni billiona, Shigeraba, American at Tionanganuja, Gondue Saya, but Tama ascend the board to Nijetia, did the name of Tema, Washington Malama, ye tobo season tare at Dre, Nananga, a piano land Twinko. Kone Domi Yaga, Gabasi Waye Boma, Yakan Nirarigo, Yo Balabo, Yinim Yonan Duriga, Yolin Nijabarishim.
You are American, then Yabem Yamabada season ago. Now I'm Gonaigan is Senaiti. Lidomida Sako, Kilohats Tinga Lingatonia. Lidomida Nesanga, Kilohats, Titisha Kontonia. Lidomida Donsen Kilohats.
ကိုတုံတုံကနေပထမနိုင်ဝယ်မှာလိုင်းလက်မီတာ190ကိုကီလိုဟတ်စ်တင်9ခွန်9ရောကနေထုတ်လွှင့်ပေးနေပါတယ်ရှင်။ဗီအိုအမေရိကန်တန်ကအင်ကညဘက်သတင်းတွေကိုဆက်ပြောပြပေးနေပါတယ်။ကမ္ဘာပံအစီရင်ခံစာတဲ့ထုတ်ပြန်ရမှာမြန်မာစီးပွားရေးနှေးကွေးနေပြီးပြည်တွင်းမကြီးရမှုတွေဆက်ရှိနေပေမဲ့စီးပွားရေးကြံ့ခန့်နိုင်မှုနဲ့ဆက်ရပ်တည်နေနိုင်သေးတယ်လို့ထောက်ပြလိုက်ပါတယ်။ ဒီကရက်ဒီဇင်ဘာလရက်စွဲနဲ့ထုတ်ပြန်တဲ့ဒီအစဉ်ခံစားထဲမှာမြန်မာနိုင်ငံရဲ့ချင်းငွေ၊နေရ၊ကျွမ်းကျင်လူသားရရှိမှုတွေမှာအားနည်းချက်တွေရှိနေသေးပေမဲ့စီးပွားရေးတိုးတက်မှုနှုန်းကမဆိုးတလောက်လေးဆက်မြင့်နေဆဲဖြစ်တယ်လို့ဆိုပါတယ်ဒီအစဉ်ခံစားရမြန်မာစီးပွားရေးတိုးတက်မှုနှုန်းဟာ 2020年4月18日，西外都政府个超大的马利亚改弄闹腾，没收得到太多蓝领部的信任了。第一，新加坡慢慢查办的，那么那个西外都政府嘛，文商务龙安个，这个年嘛，新年比那超十七十个嘛，七十多个个人都得不慢慢查个个，那里那个工作目个嘞，都得拉到叫，其他龙安内鬼拉那边么，什么家都听到那里了，新加坡查办的，他们么，不过这个西外个那超龙母奶奶的，乌布里发生么，怎样个个的新年了呢？你们那个嘛，那个个人破人呢，不离不开的新年了叫，今年牛人母都得一段，么爷爷么提家的辛苦母的新年了都超别了吧？
မြန်မာနိုင်ငံလူခွေရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဟာသူ့ရဲ့တာဝန်သက်တမ်းမကုံဆုံးခင်နောက်ဆုံးအကြိမ်ဖြစ်နေဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထိုင်းနိုင်ငံတွေကိုဒီသတင်းဘက်ကနေစလို့သတင်းတစ်ပတ်ကြာသွားရောက်မှာဖြစ်ပါတယ်။မြန်မာနိုင်ငံကိုဝင်ရောက်ခွင့်ဆက်လက်ညှင်းပယ်ခံထားရတဲ့အတွက်အိန္ဒိယနိုင်ငံတွေကိုမနေ့ဖြန်ဇန်နဝါရီလ15ရက်နေ့ကနေ23ရက်နေ့ထိသွားရောက်ပြီးတော့အချက်အလက်စုဆောင်းမှုတွေနဲ့သက်ဆိုင်သူတွေကိုတွေ့ဆုံမှာဖြစ်ကြောင်းကုလသမဂ္ဂကဒီကနေ့ပဲသတင်းထုတ်ပြန်ခဲ့တာပါ။လူခွေရေးအထူးကိုယ်စားလှယ်ရဲ့တင်ပြချက်တွေဟာတစ်ဖက်သက်ဆန်ပြီးမျှတမှုမရှိဘူးဆိုပြီးမြန်မာအနာပိုင်တွေကပြည်ဝင်ခွင့်ပေးဖို့ညှင်းဆန်ထားတာလည်းဖြစ်ပါတယ်။မြန်မာအစိုးရကဝင်ခွင့်မပေးပေမဲ့လည်းနိုင်ငံတကာအတိုင်းအဝိုင်းအတွက်သတင်းချက်လက်တွေကိုပြပြဆုံဆုံနဲ့ဗက်လိုက်မှုမရှိဘဲတင်ပြနိုင်မှုတက်နိုင်သလောက်ဆက်ပြီးတော့စ조사သွားမှာဖြစ်ကြောင်းလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကသူ့ထုတ်ပြန်ချက်မှာပြောဆိုထားတာပါ။သူ့တာဝန်သက်တမ်းကုံဆုံးပြီးနောက်ဆုံးခီးစဉ်ဖြစ်နေသွားမဲ့အချိန်ဟာမြန်မာနိုင်ငံလူခွင့်ရေးအတွက်အရေးကြီးတဲ့အချိန်ခါလဲဖြစ်နေပြီးတော့အခြေအနေတွေတိုးတက်အောင်တအားသမျှဆောင်ရွက်သွားမှာဖြစ်ကြောင်းလည်းပြောခဲ့ပါတယ်။ခီးစဉ်အဆုံးသက်ဖြစ်နေရှေ့သတင်းပတ်ကြာသပတေးနေ့ကြာရင်တော့ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်မှာသတင်းစာရှင်းလင်းပွဲကျင်းပမှာဖြစ်ပါတယ်ရှင်။
တောင်ကိုရီးယားသမ္မတမွန်ဂျေအင်းကမြောက်ကိုရီးယားပေါ်ကုလသမဂ္ဂရဲ့တခတ်ပိတ်ဆို့အရေးယူမှုတွေကင်းလွတ်ခွင့်ပေးဖို့တိုက်တွန်းပြောဆိုပေးနိုင်တယ်လို့ဒီနေ့ပြောလိုက်ပါတယ်။သမ္မတမွန်ကပဲအခုလိုတိုက်တွန်းရတာကမြောက်ကိုရီးယားနဲ့အမေရိကန်ကြားနျူကလ িয়ার ဆွေးနွေးပွဲတွေပြန်ဆပ်ဖို့ထောက်ကူပေးနိုင်မယ်။တောင်မြောက်နှစ်နိုင်ငံဆက်ဆံရေးပိုကောင်းလာဖို့ပါလို့ဆက်ပြောခဲ့ပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံနဲ့ပါကစ္စတန်နိုင်ငံတွေမှာမကြသေးခင်ရက်တွေတွင်မှာပဲနှင်းနေအကြီးအကျယ်ကြာဆင်းခဲ့တာအပါအဝင်ပြင်းထန်တဲ့ရာသီဥတုကြောင့်လူပေါင်း100ကျော်သေဆုံးခဲ့ရပါတယ်။ပါကစ္စတန်နိုင်ငံကထိန်းချုပ်ထားတဲ့ကာရှမီးယားဒေသမှာတော့ရေခဲတောင်ပြိုကျရာကလူ90ထက်မနည်းသေဆုံးခဲ့ပြီးတော့သေဆုံးသူအများအပြားကတော့နီလန်တောင်ကြားဒေသမှာဖြစ်ပါတယ်ရှင
်။အင်္ဂါနေ့ညဘက်ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့မဆူမွန်တို့ကကြီးညာပေးခဲ့တာပါရှင်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးပါမယ်။နိုင်ငံတကာဖိအားတွေစိန်ခေါ်မှုတွေနဲ့မြန်မာနိုင်ငံရင်ဆိုင်နေရချိန်မှာလာရောက်တဲ့တရုတ်သမ္မတရှီကျင်းပင်ရဲ့ခီးစဉ်ဟာမြန်မာအတွက်အကျိုးရှိမဲ့ခီးစဉ်ဖြစ်ကြောင်းဇန်နဝါရီလ14ရက်ရန်ကုန်မြို့မှာလုပ်တဲ့မြန်မာတရုတ်အကြံပြုသုတေသီအဖွဲ့ရဲ့ဆွေးနွေးပွဲမှာတရုတ်ကိုယ်စားလှယ်တွေကပြောပါတယ်။မြန်မာကိုယ်စားလှယ်တွေကတော့တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံအတွက်အကျိုးရှိမဲ့တိုးတက်ဖွံ့ဖြိုးရေးတွေလုပ်ပေးဖို့ရည်ရွယ်ရင်းအထူးကရင်းမြစ်ဖြစ်တဲ့လူသားရင်းမြစ်ကိုအသုံးချပြီးတော့မြန်မာနိုင်ငံသားတွေအတွက်အလုတ်ကိုင်းဖန်တီးပေးနိုင်ရေးကိုဦးစားပေးဖို့တိုက်တွန်းသွားပါတယ်။အပြည့်စုံကတော့ VOA မြန်မာပိုင်းသတင်းထောက်ကိုစီသူကတင်ပြထားပါတယ်
။缅甸外交部、缅甸战略国际问题研究所
တရုတ်သမ္မတရှီကျင်းပင်မလာခင်မှာတရုတ်မြန်မာနှစ်နိုင်ငံချင်းချင်းအတွက်အခုလိုတွေ့ဆုံခွင့်ရတာကျေးဇူးတင်ကြောင်းတရုတ်နိုင်ငံနိုင်ငံသားဘာသာပုံနှိပ်ထုတ်ဝေအဖွဲ့ဥက္ကဋ္ဌမစ္စတာဒူဇန်ညွန်းကအဖွင့်မိန်ကုံးမှာပြောဆိုသွားတာပါ။မစ္စတာရှီကျင်းပင်ရဲ့2020အတွက်နိုင်ငံရေးချားပထမဆုံးခီးစဉ်ဟာမြန်မာနိုင်ငံဖြစ်ပြီးတော့1954ခုနှစ်မှာနှစ်နိုင်ငံသားသဘောတူညီမှုရရှိခဲ့တဲ့ငြိမ်းချမ်းရေးမှု5ချက်အတိုင်းတရုတ်ဆိုရကဆက်လက်ရည်တည်သွားမှာဖြစ်ကြောင်းဒီကနေ့လှုပ်တဲ့မြန်မာတရုတ်အကြံပြုသူတွေတီအဖွဲ့များရဲ့ဆွေးနွေးပွဲမှာတရုတ်မြန်မာအရေးကျွမ်းကျင်သူတွေကပြောကြားခဲ့ကြပါတယ်။ဒါ့အပြင်မြန်မာနိုင်ငံအတွက်နိုင်ငံတကာဖိအားပေးမှုတွေကိုရင်ဆိုင်နေရပြီးတော့စိန်ခေါ်မှုတွေကြုံနေရချိန်မှာတရုတ်သမ္မတလာရောက်မှုဟာမြန်မာနိုင်ငံအတွက်အကျိုးရှိမဲ့ခီးစဉ်ဖြစ်တယ်လို့လည်းပြောကြပါတယ်။ဒီကနေ့2020ဇန်နဝါရီလ14ရက်ဟာမြန်မာတရုတ်တန်တမန်ဆက်ဆံရေးအနှစ်80ပြည့်တဲ့နေ့လည်းဖြစ်ပါတယ်။မြန်မာနဲ့တရုတ်နှစ်နိုင်ငံဟာအတူလက်တွဲခဲ့တဲ့အင်ကြီးချင်းတွေဖြစ်ကြတဲ့အတွက်ကြုံတွေ့နေကြတဲ့ရှုပ်ထွေးတဲ့နိုင်ငံရေးစီဝါရီအပြောင်းလဲတွေကြားမှာအပြန်အလှန်ယုံကြည်မှုတည်ဆောက်ဖို့လိုတယ်လို့လည်းဒီပွဲကိုတက်ရောက်လာတဲ့တရုတ်နိုင်ငံကိုယ်စားလှယ်တွေကပြောပါတယ်ဒီပွဲကိုတက်ရောက်ခဲ့တဲ့ယူနန်ပြည်နယ်ကတရုတ်ပါမောက္ခတူးကလည်းမြန်မာနဲ့အဓိကဆက်ဆက်နေတဲ့တရုတ်နိုင်ငံယူနန်ပြည်နယ်ထဲမှာရောက်နေတဲ့မြန်မာနိုင်ငံသားတွေအတွက်ပညာရေးဆိုင်ရာအကူအညီတွေပေးနေတယ်လို့လည်းပြောပါတယ်တရုတ်သမ္မတရှီကျင်းပင်ရဲ့နိုင်ငံခြားအပြန်အလှန်ယုံကြည်မှုတည်ဆောက်ဖို့လာရောက်မဲ့ဒီခီးစဉ်မှာဒေသတွင်းဆင်းရဲမွေးတေမှုလျှော့ချဖို့အပြင်ရဝန်းနဲ့ပိုလန်မှစီမံကိန်းကိစ္စတွေကိုလည်းဆွေးနွေးသွားဖို့ရှိတယ်လို့လည်းပြောကြပါတယ်။မြန်မာတရုတ်သုတေသီအဖွဲ့ရဲ့ဒီကနေ့တွေ့ဆုံပွဲဟာတရုတ်သမ္မတရဲ့မြန်မာနိုင်ငံခီးစဉ်မတိုင်ခင်အကြိုတွေ့ဆုံပွဲတစ်ခုဖြစ်ပြီးတော့သမ္မတရဲ့ဒီခီးစဉ်မှာကုန်သွယ်မှုဆိုင်ရာနားလည်မှု MOU နှစ်ခုလက်မှတ်ရေးထိုးသွားဖို့လည်းစီစဉ်ထားတာပါ။တရုတ်လူထုမားတွေတရုတ်ကျွမ်းကျင်လုပ်သားတွေနဲ့ပဲနိုင်ငံရေးချားစီးပွားရေးလုပ်လို့ရှိတဲ့တရုတ်နိုင်ငံတွေနဲ့မြန်မာနိုင်ငံအတွက်အကျိုးရှိမဲ့တိုးတက်ဖွံ့ဖြိုးရေးတွေလုပ်ပေးဖို့ရည်ရွယ်မယ်ဆိုရင်မြန်မာနိုင်ငံရဲ့အဓိကအရင်းမြစ်တစ်ခုဖြစ်တဲ့လူသားရင်းမြစ်ကိုဦးစားပေးအသုံးပြုဖို့မြန်မာနိုင်ငံကုန်တယ်နဲ့စက်မှုလုပ်ငန်းရှင်များအသင်းတွဲဘက်အတွင်းရင်းမှုဒေါ်ခန်းခိုင်နွယ်ကပြောပါတယ်။
မြန်မာနိုင်ငံရဲ့အားပါချက်ကကျွန်မနိုင်ငံလူဦးရေ 50% တန်းမှအလုံးလုံးနိုင်ငံတော်အသက်ရမှာရှင်လူဦးရေက 50% ကျော်ပါတယ်ရှင်။59ပြည့်59ကျော်နေကြတယ်မှာ Now, what the children did not put it in my diary from my now standing in the same people. The alumni that we are shimmy over with so I share. A dog of the mountain as you brought to my name yet. Down one of the time, assets pitted. Human resources, a don't chubby bar.
မြန်မာနိုင်ငံရဲ့လူသားအရေးမြစ်ကိုတုံ့ချပြီးတော့မြန်မာနိုင်ငံသားတွေအတွက်အလုပ်ကံဖန်တီးရေးကိုဦးစားပေးဖို့တိုက်တွန်းခဲ့တာပါ။ဒါ့အပြင်ယူနိုက်ပြည်နယ်ဟာမြန်မာနဲ့အဓိကကုန်သွယ်နေတဲ့တရုတ်နယ်စပ်ဒေသဖြစ်ပြီးတော့ဒီဒေသမှာမြန်မာဘက်ကတင်ပို့ကုန်တွေကိုတိုးမြှင့်ဖို့မျှော်လင့်ထားတဲ့အတွက်တရုတ်ဘက်ကတတ်မှတ်ထားတဲ့ကုန်စည်အရေးအသွေးတတ်မှတ်စံနှုန်းမှီဖို့လှုံ့ဆော်နေကြောင်းလည်းပြောပါရယ်။မြန်မာနိုင်ငံဟာတရုတ်ရဲ့ရဝန်းနဲ့ပိုလမ်းမစီမံကိန်းကိုပထမဆုံးထောက်ခံကြိုဆိုခဲ့တဲ့နိုင်ငံတွေထဲကတစ်ခုဖြစ်ပါရယ်။ပိုလမ်းမစီမံကိန်းဟာတရုတ်ဩဇာချက်ထွင်မှုဖြစ်တယ်လို့ဝေဖန်နေကြပေမဲ့ဒါဟာဒေသတွင်းစီးပွားရေးတိုးတက်ဖို့လှုံ့ဆော်တာဖြစ်ကြောင်းလည်းဒီပွဲကိုစီစဉ်တဲ့တရုတ်မြန်မာအရေးကျွမ်းကျင်သူတွေကပြောခဲ့ကြပါတယ်ခင်ဗျာ
ကိုစီသူတင်ပြသွားတာပါရှင်တောတာရှင်များရှင်တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းနဲ့တိမ်မွေးလာတဲ့နေရာမှာရှိတဲ့ကြောက်ဖြူအထူးစီးပွားရေးစီမံကိန်းဆိုင်ရာရင်းနှီးမြှုပ်နှံမှုအတွက်မကြာခင်မှာမြန်မာနိုင်ငံကိုလာရောက်မဲ့တရုတ်သမ္မတရှီကျင်းလင်ကဆက်လက်လှုပ်ဆောင်မဲ့အလားအလာရှိနေပါတယ်ဒီစီမံကိန်းနဲ့ပတ်သက်ပြီးတော့ဒေသခံတွေရဲ့တဘောရာနဲ့ဒေသတွင်းတိုက်ပွဲတွေဆင်နွှဲနေတဲ့အေးအေးရခိုင်လက်နက်ကိုင်အဖွဲ့ရဲ့တဘောရာဘယ်လိုရှိတယ်ဆိုတာကို VOA သတင်းထောက်ကိုသက်နိုင်ကစုံစမ်းမေးမြန်းတင်ပြထားပါတယ်
တရုတ်သမ္မတရှီကျင်းပင်ဟာလာမယ့်ဇန်နဝါရီလ18ရက်နေ့မှာမြန်မာနိုင်ငံကိုလာရောက်ဖို့ရှိပြီးနိုင်ငံခြားဖွံ့ဖြိုးရေးဆိုင်ရာနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာနားလည်မှုစာရှင်လာတွေရေးထိုးဖို့ရှိနေတာပါ။အဲ့ဒီတည်းမှာရခိုင်ပြည်နယ်ကကြောက်ဖြူထူးစီးပွားရေးဆောင်စီမံရေးဆိုင်ရာရင်းနှီးမြှုပ်နှံမှုအတွက်သဘောတူညီချက်တွေလည်းပါဝင်မယ်လို့ခန့်မှန်းနေကြတာပါ။ဒါပေမဲ့ရခိုင်ပြည်နယ်ထဲမှာဆိုရတက်နဲ့အေအဖွဲ့တို့ကြားတိုက်ပွဲတွေကရခိုင်မြောက်ပိုင်းမှာပြင်းထန်နေတာဖြစ်ပြီးဒါဟာတောင်ပိုင်းထိကျင်းပလာနိုင်တယ်လို့အေအဖွဲ့ပြောခွင့်ရခိုင်ဒုခကပြောပါတယ်
။ဒီဟာကတော့ဒီဟိုတိုက်ပွဲအနေထားကတော့ဒါဒီမြန်မာစစ်တပ်ဘက်ကနေပြီးတော့ဟိုသူတို့ဒီနောက်ထားအားအလုံးရင်းနဲ့နေပြီးတော့စစ်တပ် position နဲ့ sending message လို့ရှိရင်တော့ဒါကျွန်တော်တို့ဘက်ကလည်းပဲဒါခန့်စစ်ကိုကြည်ကြည်တက်တက်နဲ့ထိထိရောက်ရောက်ဒါဟိုတုံ့ပြန်ရမှာပေါ့ဗျ။ဟုတ်ဒီအဲ့ဒါကြောင့်မလို့ဘေးနေရာမှာတိုက်ပွဲမဖြစ်ဘူးလို့ပြောလို့မရဘူးဟိုအောင်ပိုင်းမှာလည်းဖြစ်နိုင်တယ်တခြားနေရာတွေမှာလည်းဖြစ်နိုင်တာပေါ့
ရခိုင်မြောက်ပိုင်းရှိပြည်နယ်ထဲမှာမြန်မာအစိုးရနဲ့အိန္ဒိယအစိုးရတို့လက်တွဲဆောင်ရွက်နေတဲ့ကလတန်စီမံကိန်းမှာတော့အဲအဖွဲ့ရဲ့တိုက်ခိုက်မှုကြောင့်လုပ်ငန်းတွေနှောင့်နှေးကျင့်ကြံမှုတွေရှိနေတာပါအခုရခိုင်ပြည်နယ်ကြောက်ဖြူကတရုတ်ရင်းနှီးမြှုပ်နှံမှုဖြစ်တဲ့ရင်းနှီးစကန်နဲ့ကြောက်ဖြူထူးစီးပွားရေးဆောင်နဲ့ပတ်သက်ပြီးအဲအဖွဲ့ဘလို့တဖော်ထားပါတယ်လေ
အခုတော့ဒါကကိစ္စတွေအလုံးကဒါသူတို့ဒီ government ဒီ government မှာအစိုးရနဲ့သူတို့ဒါသဘောတူညီချက်နဲ့သူတို့ထောက်ထားကြတဲ့ကိစ္စတွေဖြစ်တယ်။ဟိုအရင်လေကျွန်တော်တို့ကတော့ပြောပြတာရှိတာကျွန်တော်တို့ပြည်သူတွေအတွက်အကျိုးရှိမဲ့ဒီလုပ်ငန်းတွေဆိုလို့ရှိရင်ကျွန်တော်တို့ဘက်ကတော့ဒါဟိုဘာမှဆန့်ကျင်စရာအကြောင်းမရှိဘူးကျွန်တော်တို့အားပေးတဲ့ဆိုလို့ရှိရင်ကျွန်တော်တို့ကအရင်နဲ့ထောက်ပြန်တဲ့ထောက်ပြီးတော့ပြောထားတာရှိတယ်အဲ့တော့အခုလည်းပဲကျွန်တော်တို့ကတော့ဒီအဲ့ဒီဖန်ဖေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့လုပ်ခဲ့ဖို့ကျေးဇူးတင်ရဖို့တော့ကျွန်တော်တို့ကအငြင်းကြအကြောင်းတော့မရှိဘူ
း။ကြောက်ဖြူမျိုးနေမှာဆောင်ရွက်မဲ့စီမံကိန်းတွေကိုအဲ့ဖွေးကထောက်ခံတယ်ဆိုပေမဲ့ကြောက်ဖြူဒေသခံအများစုကတော့လက်မခံကြဘူးလို့ကြောက်ဖြူကျစ်လက်ဒေသဖွံ့ဖြိုးရေးအသင်းညှိနှိုင်းရေးမှူးကုထွန်းကြီးကပြောပါတယ်
။အဓိကဒီနိုင်ငံရေးပါတီကောင်းဆောင်တွေဒေသရဲ့နိုင်ငံရေးပါတီကောင်းဆောင်တွေ CSO ကောင်းဆောင်တွေနဲ့ကြည့်ပါလူကြီးတွေကိုလောက်တဲ့အခါမှာကျွန်တော်တို့အဲ့မှာလူပေါင်းရောပေါင်း30ဝန်းကျင်ကကျွန်တော်တို့ဒီလူပေါင်း60ကျော်လောက်ကိုလောက်တဲ့အခါမှာတော့ဒီကျွန်တော်တို့အဓိက focus ထားတဲ့ group ကပေါ့ဒီကြည့်ပါလူကြီးအစိနိုင်ငံရေးပါတီအစိကလက်ခံတာကိုမတွေ့ဘူးနောက်တစ်ခုကကြတော့ဒီဒေသမှာကတော့တကယ်တော့လက်ခံတဲ့လူက20နှစ်ရာခိုင်နှုန်းလောက်ရှိတာတော့ရှိတယ်လက်မခံတဲ့ရာခိုင်နှုန်းကတော့38ပေါ့ဆိုတော့ကျန်တဲ့လူတွေကတော့သူတို့မသိဘူးဘာမှဟိုနားမလည်ဘူးပေါ့တော့မဖြစ်နိုင်ဘူးဆိုပြီးတော့ပြတာလို့ရှိတယ်ဆိုတော့ပြောလို့ရတာကတော့လက်မခံတဲ့ရာခိုင်နှုန်းကတော်တော်များတယ်လို့ပြောလို့ရတယ
်အရင်ဆိုရလက်ထက်ကဆောင်ရွက်ခဲ့တဲ့မတည်ကျွန်းရင်နဲ့စက္ကန့်ပါဝင်ရွှေကဲစီမံကိန်းတို့ကြောင့်စီမံကိန်းအရိယာတွင်မှရှိတဲ့ဒေသခံတွေဟာအလုတ်ကန်ခွင်လန်းတွေပျောက်ဆုံးခဲ့ရပြီးလက်ရှိရှင်ထိလင်းဒုက္ခရောက်နေကြတယ်လို့ကြောက်ဖြူကျစ်လက်ဒေသဖွံ့ဖြိုးရေးအသင်းကပြောပါတယ
်ကိုသက်နိုင်တင်ပြသွားတာပါရှင် VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညဖက်သတင်းတွေကို line to meter 1925 30နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ထုတ်လွှင့်နေပါတယ်။အခုတော့ချင်းပြည်နယ်ရင်းကဖွံ့ဖြိုးရေးစီမံကိန်းတွေနှောင့်နှေးနေရတဲ့သတင်းဖက်ဆက်ရအောင်ပါ။အိန္ဒိယမြန်မာနှစ်နိုင်ငံအစိုးရတို့ပူးပေါင်းဆောင်ရွက်နေတဲ့ကလဒန်ဘက်ဆောင်စီမံကိန်းရဲ့အစိတ်အပိုင်းတစ်ခုဖြစ်တဲ့ကလဒန်မြစ်ကူတရစီမံကိန်းအပါအဝင်ချင်းပြည်နယ်ရင်းလှုပ်ဆောင်နေတဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေဟာဒေသရင်းအေအေရခိုင်လက်နက်ကိုင်အဖွဲ့ရဲ့နောက်ဆက်မှုတွေနဲ့တပ်မတော်နဲ့အေအေတို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နောက်နေမှုတွေကြုံနေရတယ်လို့ဒေသခံတွေကပြောပါရယ်အပြည့်အစုံကတော့ VOA မြန်မာပိုင်းတရေထောက်နိုင်ကုန်အိမ်ကအတင်းပေးပို့ထားပါရယ်ရှင်
Okay, Pa. Chimine, Palawa Mune, Kalatan Hippoma, Tisauni, Kalatan Hikudrago, Lame Pewailan, and say, Chimuranima, Pulibu Yarabi met. E. Yakalanaga and Poya, now Shem Mujau, Tamagala, Mapule Nine Bulu, Chimine, Suya, Joyce, the wish you do, Sibin Wunji, Usu Teka, Piovare.
Kalanga, General Mujagaros, the Sandon, and PPC Solution, and the Natama Safari. นะเสร็จชินุกันนี่มาพ่นหมดไปแล้วปีเลยคืออารมณ์อ่ะกริโกอ่ะมาขันจ้ะล่ะแต่แม้โหมาเข้มมาเป็นไอ้ตําบลเต็นเนี่ยเต็มหมดมีชูไล่ต่อตําบลเนี่ยอะกูลองมาเลยอะไรกูซะจักมาอ่ะแล้วก็อะฉิ่งช่องนี่ตัวเลยแล้วไม่ทีเนี่ยแทบปิดเลยสรุปไอ้ตําบลอ่ะเทนาแทกูนอกจักมาดีลงงานกูอยากจะอะกูมาลงนี่กูตัวตําแต่เยมาปีใหม่เนาะกูเนาะลงงานฝ่ายมัวรอกูก็ชอบเสียใครเนาะแทเอากูปีนี่เลยสรุปแล้วกูติดเข้าไปเสีย
กระดานมีกูตระดีสาวยิ่งสิมังเกงกูตั้มมาทาร์เรจีปีซีนั่นเชื่อไม่ใช่เปล่าแม่ดีนั่นทั้งนั้นเสียคุณเนี่ยด้วยปีซีอ่างตีสาวตัวแม่ลูกสูบอะไรหนุ่มบ้านเราต้องเสียเงินมาเพราะว่ามีสุรานและสิมังเกงด้วยแต่สาวนั่นเรื่องมั่วกูเอี่ยขันเล่นกันเพื่อการเล่นจีเนี่ยพี่ข้าแค่ดูปีกันมาละสักชาวเงินดวงอะไรกระดานมีกูตระดีตัวต้องอยู่ผู้ยังคงงานในเต็มบ่อในแต่สาวนั่นเรื่องตระดานตั้มบ่อนตั้งใจต้องยันนี่บ้ากูเอี่ยเพื่อการในมีชูพี่
ကလတမြကသာသိောပီစီသွာရင်သေတာတွင်သွားလာရေလွယ်ကူသွားမယ်လို့ပလဝမြုခံကိုကျော်အောင်ကပြောပါတယ်။ဒီတရားကိုနိုင်ခြင်းမရှိဘူး။ကျွန်တော်အမြင်အရတော့ကျွန်တော်တို့ပလဝကြီးမဟုတ်ပဲနဲ့ဒီကျွန်တော်တို့ရခိုင်ခြင်းတွေကအတိတ်ကဒီမျိုးနဲ့ဒီသနာဆိုင်ရာလုပ်ငန်းတွေပြီးတော့ဒီစွာပြည်ကြီးရလေဒီကိုအေကိုဒေတာကနဲ့
ကားနဲ့တော်တော်ကြင်းနဲ့တော်တော်ခီးသွားလေလို့ဆိုမှာဟိုတစ်ဖက်မှာဒီသွားရေးတာလေးသူ့တက်ဖို့အချင်းနေရှိတယ်။ဒါပေမဲ့ချင်းမီနယ်ပလဝမြို့နယ်နဲ့ရခိုင်ပြည်နယ်ဒေသတွေမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့စစ်ရေးသင်းမာနေဆဲဖြစ်သလိုလုံခြုံရေးအခြေအနေကလည်းစိတ်ချရတဲ့အနေအထားမရှိသေးပါဘူး။ ပြီးကြတဲ့နိုဝင်ဘာလ3ရက်နေ့တုန်းကအမျိုးသားနှုတ်တော်ကိုယ်စားလှယ်ဦးဝေးသင်းပါဝင်ကလတန်ဖုံမျိုးရေးစီမံကိန်းဝန်ထမ်းအိန္ဒိယမျိုးသား5ဦးစကပြန်2ဦးနဲ့ဆက်လှည်သမားနှုတ်ဦးစုစုပေါင်း10ဦးကိုချင်းမြင့်နယ်ပလတ်ဝလမ်းပိုင်းကြီးစုရွာကနေလမ်းခုလတ်မှာအေအေဖွဲ့ကနေဖမ်းဆီးခြင်းခံရပြီးဥဝေးသင်းကတော့ပြန်လွတ်လာတာမရှိသေးပါဘူး။စစ်ရေးသင်းမှနေဆဲအခြေအနေကြောင့်အိန္ဒိယ ဒီစီမံကိန်းမှာပင်လယ်ရေကြောင်းမြစ်ကြောင်းနဲ့ကာလန်းတွေပေါင်းစည်းပြီးကလတန်နဲ့အိန္ဒိယရှေ့ပိုင်းကစိတ်ကမ်းတွေကိုရခိုင်နဲ့ချင်းပြည်နယ်တွေကနေတဆင့်မီဆိုရန်နဲ့ဆက်သွယ်ပေးဖို့ပါဝင်ပါတယ်ချင်းပြည်နယ်တွင်ကလတန်စီမံကိန်းပြင်တရုတ်ပါဝါချိုင်းနာကုမ္ပဏီနဲ့ပူးပေါင်းပြီးတော့မြို့နယ်၄ခုမှာအလတ်စားရေအားလှည့်စက်၅ခုအကောင်အထည်ပေါ်ဖို့ချင်းပြည်နယ်ဆိုရဖွဲ့ Uman Sakoga, Piovare.
Aku, Jemdru Yakaraga, Jisalu Koya, Nahaga, Munit Murane, Lindo Machida. Lindo, Midtown Solution. Didakania, Lindo, Midtown, Dangle, Yopusan, there, Tetuana,
ဒီကခံရရဲ့နေရာဒီသူတို့ရဲ့ငွေငွေရေးတွေပေါ့နော်စိတ်ကြိုးရေးကအစသူကလမ်းကြောင်းကအစအဲ့ဒါအကုန်လုံးပြည့်စုံသွားမှာပါသူရကစီမံကိန်းအကောင်အထည်မပေါ်ခင်မှာလမ်းပတ်စစ်တေးကောင်းမှုဆိုတော့လုပ်ပြီးမှဒီနေရာဒီရဲ့အစသူမြရာချပြတာတွေပေါ့နော်အဲ့ဒါကြီးပြင်းမွန်းမှာစီမံဆောင်ရွက်ပြီးမှအကောင်အထည်ပေါ်မှာကျွန်တော်တို့အတွက်အကျိုးပြည့်မယ်လို့မြင်တယ်ချင်းမြင့်နဲ့ဖလန်းမြို့နယ်အတွင် ဒီနေ့ကတော့ကျွန်တော်တို့ရထားတာကဒီစာလို့ခေါ်ရအကောင့်တွေဖော်ဖို့သဘောတူသားပြီးဖြစ်နိုင်ခြေရှိမရှိခြုံငုံသုံးသမှုကာလအချိန်တနည်းပေးထားတယ်လို့ချင်းမြင့်တဲ့ဆိုရကပြောပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android စနစ် 3 ဖုန်းတွေရော iOS စနစ် 3 ဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို ထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့ သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုခြင်းနဲ့ဆိုရင်လဲ burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့အခြေခံပညာကျောင်းစာသချင်းတလတိုးတဲ့အပေါ်လူမှုစစ်သန်းကောက်ယူမဲ့ဖဲချိုးစိမ့်လှောက်ရှားမှုသတင်းတင်ပြပါမယ်ပညာရေးဝန်ကြီးဌာနရဲ့အခြေခံပညာကျောင်းစာသင်ချိန်တလတိုးလိုက်တဲ့အပေါ်ကန့်ကွက်ဆန္ဒပြနေကြပေမဲ့တုံ့ပြန်မှုတစုံတရာမရတဲ့အတွက်သဆင့်တက်ပြီးတော့လူလူတဘောရာစစ်တမ်းကောက်ယူမှုနဲ့ကန့်ကွက်လက်မှတ်စူးစီးမှုတွေလှုံ့ဆော်တော့မှာဖြစ်ကြောင်းဖဲချိုးစိမ့်လှောက်ရှားမှုအဖွဲ့ကပြောပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်မေခါကရန်ကုန်ကနေသတင်းပေးပို့ထားပါတယ
်ပညာရေးဝန်ကြီးဌာနအနေနဲ့အခြေခံပညာသင်ကြားရေးဆရာဆရာမတွေကျောင်းသားသမဂ္ဂတွေရဲ့ဝေဖန်အကြံပြုချက်တွေကိုလစ်လျူရှုနေတဲ့အပြင်သင်ရိုးတဲ့သင်ယူဟောင်းစာသင်ကာလစနစ်တကျတက်မှတ်မှုမရှိတာကျောင်းဖွင့်ရဲ့ပိတ်ရက်တက်မှတ်ချက်စနစ်တကျမလုပ်ဘဲကျောင်းစာသင်ချိန်တလတိုးမယ်လို့ကြေညာခဲ့တာကြောင့်ဒါကိုကန့်ကွက်တဲ့အနေနဲ့ဖဲချိုးစိမ့်လှုပ်ရှားမှုကိုစတင်လှုပ်ဆောင်ခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့လက်ရှိချိန်ထိပညာရေးဝန်ကြီးဌာနဘက်ကညှိနှိုင်းဆောင်ရွက်လာတာမရှိတဲ့အပြင်တောင်းဆိုချက်တွေကိုလစ်လျူရှုနေတာကြောင့်တဆင့်တိုးပြီးလှုပ်ဆောင်ဖို့ဆုံးဖြတ်ခဲ့ကြတယ်လို့ဖဲချိုးစိမ့်လှုပ်ရှားမှုဦးဆောင်ကော်မတီကကိုနော်ထက်အောင်ကပြောပါတယ်။
ကျွန်တော်တို့မိဘလေးစီကိုဆင်ပါမိဘလေးစီချင်းပြီးတော့တကယ်သူတို့ရဲ့စကားသံကိုသူတို့ရဲ့သဘောထားကိုကျွန်တော်ရယူပါပြီးတဲ့အချိန်မှာကျွန်တော်တို့လူတီကားရနေရာကြီးပေါ့ကျွန်တော်တို့ကတော့လဲကြမို့အဲ့လိုလဲရတဲ့နေရာမျိုးမှာကျွန်တော်တို့ပေးစားပွားပြီးတော့လူတွေနဲ့သူတို့ရဲ့သဘောထားကိုဒီကိစ္စမမင်းဘူးကြာမားရောမိဘရောကျောင်းသားရောဒီတခြားသောပြည်သူတွေစီကရောသူဒီအရောကတ်ကွက်ကြောင်းလက်မှတ်ဖို့ပါမယ်။ဒါကိုအချိန်ကမြညာကျောင်းကဆယ်ဆမားကြီးရဲ့လက်မှတ်ထိုးတဲ့ကိစ္စကိုသူတို့ရဲ့သက်ဆိုင်ရာဇုံလိုက်ကျွန်တော်တို့ပေါက်ပါမှာဖြစ်ပြီးတော့ဒီဆယ်ရက်ကျွန်မပေါက်ပါမှာပါမယ်။ဒီလှုပ်ရှားမှုကိုဖဲချိုးစိမ့်လှုပ်ရှားမှုဥဆောင်ကော်မတီအချိန်ကပညာရေးလှုပ်သားသမဂ္ဂတက္ကသိုလ်ဆရာဆရာမများကိုစားပြုကော်မတီတို့တုံးခုပေါင်းလှုပ်ဆောင်တာဖြစ်ပြီးဒီကော်မတီတွေရဲ့လူမှုကွန်ရက်ဝက်ဘ်ဆိုက်တွေမှာလည်းကန့်ကွက်လက်မှတ်တွေပေးပို့လက်မှတ်ထိုးနိုင်ဖို့စီစဉ်မှာဖြစ်တယ်လို့လည်းကိုယ်တော်ထအောင်ကပြောပါရယ်မလကုံထီကျောင်းတရဲ့တိုးတဲ့သတ်မှတ်ချက်ရအခြေခံပညာကျောင်းတွေဟာမလကုံထီဖွင့်လှစ်ရတော့မှာဖြစ်ပါရယ်ဒီနှစ်ပညာသင်နှစ်အစတည်းကတိုးဖို့ကြေညာထားပေမဲ့ခုချိန်ထိညွှန်ကြားချက်တိတိကျကျထုတ်ပြန်နိုင်ခြင်းမရှိသေးသလိုတိုးမြင့်မဲ့အချိန်ကာလအတွက်တင်ယိုးညွှန်တန်းကိုလည်းတိကျရေးဆွဲပေးထားတာမရှိပါဘူးဒါအပြင်လက်ရှိရေးဆွဲထားတဲ့တင်ယိုးကလည်းလာမယ့်ဖေဖော်ဝါရီလအထိသာရေးဆွဲထားတာဖြစ်တာကြောင့်အခုထုတ်ပြန်တဲ့အစီအစဉ်ပေါ်ဘဝင်မကျမှုတွေအတော်လေးထွက်ပေါ်နေရတာဖြစ်ပါတယ်စာတင်ရက်တိုးတဲ့အတွက်ဆရာဆရာမတွေဘက်ကကွန့်ကွက်ကြတာမဟုတ်ဘဲတင်ယိုးကိုတိတိကျကျထုတ်ပြန်မပေးတာအပါအဝင်စနစ်တကျလှုပ်ဆောင်မှုတွေမရှိတာတွေကြောင့်ကန့်ကွက်ရတာဖြစ်တယ်လို့တထုံမူလာရန်ကြောင့်ကိုရဲထိုက်ကပြောပါတယ
်သူတွေကစစ်တမ်းဘာတစ်ခုမှမရှိဘဲနဲ့ကျွန်တော်တို့လာပြီးတော့အာဏာရှင်ဆက်ဆံရေးလာပြီးတော့အဲ့ဒီခံယူမရစာသင်ချိန်ကာလကိုမြင်တာကိုကျောင်းတက်ရဲ့ကျိုးပြလို့ကျွန်တော်တို့ကန့်ကွက်တာမဟုတ်ဘူးဆိုတာကျွန်တော်သိတယ်
အထမရနဲ့တက္ကသိုလ်ဝန်ထမ်းတွေရဲ့အရေးချင်းစစ်ဆောင်ပွဲတွေဖေဆိုးနေချိန်မှာစာစစ်ဌာနအဖြစ်သတ်မှတ်ထားတဲ့ကျောင်းတွေမှာအခြားအတန်းတွေကိုပိတ်ထားရမှာဖြစ်ပါတယ်။ဒါပေမဲ့စာစစ်ဌာနအဖြစ်သတ်မှတ်မထားတဲ့ကျောင်းတွေဆိုရင်တော့အဲ့ဒီကကျောင်းသားတွေကျောင်းတက်ရမှာဖြစ်တဲ့အတွက်ကျောင်းသားအလုံးအတွက်တပြေးညီဖြစ်စေမယ့်အစီအစဉ်မဟုတ်ဘူးလို့ဆရာဆရာမတွေကထောက်ပြနေကြတာပါ။ဖေဆိုးစိမ့်လှုပ်ရှားမှုတွေကိုစကိုင်းမကွေရန်ကုန်အပါအဝင်တနိုင်ငံလုံးမှာရှိနေတဲ့ပညာရေးတက္ကသိုလ်တွေမှာဆက်လက်လှုပ်ဆောင်သွားမှာဖြစ်ပြီးကျောင်းသားမိဘဆရာတွေရဲ့သဘောထားစစ်တမ်းတွေကိုကောက်ယူပြီးပါကလည်းပညာရေးဝန်ကြီးဌာနကိုတင်ပြသွားမှာဖြစ်တယ်လို့ဖဲချိုးစိမ့်လှုပ်ရှားမှုဦးဆောင်ကော်မတီကပြောဆိုထားပါတယ်ရှင
်မမေခါတင်ပြသွားတာပါရှင်ကျမတို့ VOA American အတန်းရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line meter 19 25 30နဲ့အပြင် line meter 190ရောကနေဖန်ယူနာဆင်နိုင်ပါတယ် VOA မြန်မာပိုင်းရဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုလည်းညနေပိုင်း radio အစီအစဉ်ပြပချင်း9နာရီမှာ Intel set 17နဲ့ Mia set 3ဂျူရူတွေကနေဖန်ယူနာဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်သားရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2020ခုနှစ်ဇန်နဝါရီလ14ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ1925နဲ့30နဲ့အပြင်လိုင်းလှမီတာ190တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့ American နိုင်ငံရဲ့အကြောင်းတည်ကောင်းစရာနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြမှာပါ။အခုတော့ American နိုင်ငံရဲ့အကြောင်းတည်ကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။ကိုသိန်းထိုက်ဥကတင်ပြထားပါတယ်ရှင်။
အီရန်နိုင်ငံတကယ်မျိုးတော်ပြင်ပမှာပြီးခဲ့တဲ့ပတ်ကယူကရိန်းခီးစဲတဲ့လေရင်ကိုအီရန်ဘက်ကပစ်ချလိုက်တဲ့ကိစ္စစန့်ကျင်ကန့်ကွက်နေကြတဲ့အီရန်နိုင်ငံသားတွေကိုထောက်ခံတဲ့အကြောင်းအမေရိကန်သမ္မတအင်ဂျီတော်ကထုတ်ဖော်ပြောဆိုပါတယ်။ဒီချိန်ထဲမှာအီရန်ထိပ်တန်းဗိုလ်ချုပ်ကြီးကိုပြစ်မှတ်ထားလုံခြံခဲ့တဲ့ကိစ္စမှာဘာကြောင့်တက်ခိုက်ခဲ့တယ်လဲဆိုတဲ့ထောက်လိုက်ရေးချက်လက်တွေပေးဖို့သမ္မတထရန့်ဆိုရကိုအမေရိကန်ပါတီကြီးနေရာစလုံးကဖိအားတွေတိုးပေးနေပါတယ်။အီရန်ကိုစီးရီးယားတစ်ဖက်သက်တိုက်ခိုက်နိုင်တဲ့သမ္မတရဲ့လုတ်ပိုင်ခွင့်ကိုထိန်းချုပ်ဖို့လဲဒီမိုကရက်တစ်ပါတီဝင်တွေကကြိုးစားနေကြပါတယ်။ယူကရိန်းခီးတဲ့လေရင်ကိုမှားပြီးပြစ်ချမိတာပါလို့အီရန်ဆိုရကဝန်ခံလိုက်တဲ့အချိန်မှာဒေါသဖြစ်နေတဲ့အီရန်ပြည်သူတွေဆန္ဒပြခဲ့ကြပါတယ်။ဒီဆန္ဒပြပွဲတွေကပြီးခဲ့တဲ့ဘက်ကအီရန်ကတ်စ်အထူးတပ်ဖွဲ့ခေါင်းဆောင်ထိပ်တန်းဗိုလ်ချုပ်ကြီးကာဆန်ဆိုလမန်နီအသက်ခံရလို့အမေရိကန်တွေကိုစန့်ကျင်တဲ့ဆန္ဒပြပွဲနေရာတွေမှာအစားထိုးဝင်လာခဲ့တာပါ။သမ္မတဒေါ်နယ်ထရန့်ကတော့အီရန်ခေါင်းဆောင်တွေခင်ဗျာဆန္ဒပြနေတဲ့သူတွေကိုမတတ်ပါနဲ့ထောင်ထဲချီတဲ့ဆန္ဒပြသူတွေကိုခင်ဗျားတို့ထောင်သွင်းအကြမ်းချခဲ့ပြီးပါပြီတက်လဲတက်ပြေးခဲ့ပါပြီခင်ဗျားတို့ကိုကဘာစောင့်ကြည့်နေပါတယ်ပိုပြီးရေးကြည့်တာကတော့အမေရိကန်ပြည်ထောင်စုကစောင့်ကြည့်နေပါတယ်ဆိုပြီး Twitter လူမှုကွန်ရက်ကရေးပါတယ်သမ္မတရဲ့မြို့သားလုံခြုံရေးအကြံပေး Robert O'Brien ကတော့ABC ရုပ်သံကနေခုလိုပြောပါတ
ယ် This has not been a good week for the Iranian regime.
ဒီသတင်းပတ်ဟာအီရန်အစိုးရအတွက်တော့မကောင်းတဲ့သတင်းပတ်လို့ပြောရမှာသိကြပါတယ်
။အမေရိကန်အစိုးရဟာအီရန်နဲ့ဆက်ဖြစ်ဖို့မလိုလားဘူးလို့မျိုးသားလုံခြုံရေးအကြံပေး Robert O'Brien ကပြောပါတယ်။ဒါပေမဲ့လည်းအီရန်မှာအပြောင်းအလဲတွေပေါ်လာအောင်ထပ်ပြီးဖိအားပေးသွားမယ်ကြောင်း ABC ရုပ်သံကပြောဆိုသွားတာပါ
။ We're going to support human rights. The best thing we can do for the Iranian people and for the world
ကျွန်တော်တို့ကလူ့အခွင့်အရေးကိုထောက်ခံအားပေးပါတယ်။အီရန်ပြည်သူတွေအတွက်ကျွန်တော်တို့အကောင်းဆုံးလုပ်ပေးနိုင်တာကတော့အီရန်အစိုးရနျူကလ িয়ার လက်နက်မပိုင်ဆိုင်အောင်အမြင့်ဆုံးဖိအားဆက်ပြီးပေးသွားဖို့ဒေသတွင်းအကြမ်းဖက်လုပ်ရက်တွေရပ်တန့်သွားအောင်တားဆီးဖို့နဲ့ပယ်ထိန်သုံးဒုံးကျည်အစီအစဉ်တွေရှော့ချသွားအောင်လုပ်ဖို့ဖြစ်ပါတယ်
။အမေရိကန်လွှတ်တော်အတွင်းမှာတော့သမ္မတထရန့်အစိုးရလုပ်ရက်ပေါ်မှာဒီမိုကရက်တီနဲ့တချို့ရီပဘလီကန်ပါတီဝင်အမတ်တွေကမကျေနပ်ကြပါဘူး။အီရန်ပေါ်ကြကြီးဆော်လမန်နီကိုအီရတ်မှာတက်ခဲ့တဲ့ကိစ္စမှာဘာကြောင့်တက်ခဲ့တယ်ဆိုတဲ့ခိုင်လုံတဲ့သက်သေအထောက်ထားသမ္မတထရန့်ဆိုရကပေးဖို့ပြက်ွက်ခဲ့တယ်ဆိုပြီးဝေဖန်နေကြတာပါအထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်ချက်ရှင်းဝါကအခုလိုပြောဆိုပါတယ်
The president has made several erratic and impulsive decisions when it comes to foreign policy
သမ္မတနိုင်ငံသားရေးမူဝါဒနဲ့ပတ်သက်လာရင်ခုတစ်မျိုးတော်ကြတစ်မျိုးစိတ်လိုက်မှန်ပါဆုံးဖြတ်ချက်တွေတော်တော်များများချခဲ့သူပါဒါကြောင့်အမေရိကန်ပြည်သူတွေရဲ့လုံခြုံမှုအတွက်စိုးရင်ရသလိုအမေရိကန်တပ်ဖွဲ့ဝင်တွေပေါ်ပို့ပြီးတော့တောင်အန္တရာယ်ကျရောက်စေနိုင်ပါတယ်
။ပြီးခဲ့တဲ့သတင်းဘက်ကပဲအီရန်နဲ့ပတ်သက်လို့သမ္မတထရန့်ရဲ့စီးရီးယားလုပ်ပိုင်ခွင့်တွေပေါ်ကန့်သက်တဲ့ဥပဒေတရအောက်လွှတ်တော်ကမဲခွဲတည်ပြလိုက်ပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီက ABC ရုပ်သံကိုခုလိုပြောပါတယ
်။ Congress has the power to declare war.
ဒါကမှစစ်ကြေညာခွင့်အခွင့်အာဏာရှိပါတယ်။ဒါပေမဲ့ကျမတို့ကတော့ငြိမ်းချမ်းရေးကိုရှေ့ရှုပြီးစစ်ရေးတင်းမာမှုတွေလျော့သွားအောင်လုပ်ရပါလိမ့်မယ်။
အမေရိကန်ကာကွယ်ရေးဝန်ကြီးမတ်ခ်စ်ပါကတော့အီရန်ပေါ်ကျချင်းကာဆန်ဆော်လမန်နီကိုမလုတ်ကြံခင်လေးမှာအီရတ်မှာရှိတဲ့အမေရိကန်တန်ယုံနေချင်းညချင်းတိုက်ခိုက်ခံရနိုင်တဲ့အန္တရာယ်ရှိနေပြီဆိုတော့ချင်းချောက်တဲ့ထော်လန်ရေးအချက်လက်တွေကိုတော့မတွေ့ခဲ့ရဘူးလို့ CBS ရုပ်သံကပြောပါတယ်။ဒါပေမဲ့လည်းအရှေ့အလယ်ပိုင်းဒေသမှာရှိတဲ့အမေရိကန်စစ်အုပ်တွေပေါ်အန္တရာယ်ကြောက်ရွံ့နိုင်တဲ့အခြေအနေရှိနေပြီးချင်းချောက်နေပြီဆိုတော့သမ္မတထရန့်ရဲ့ပြောဆိုချက်ကတော့သူ့အနေနဲ့ယုံကြည်တဲ့အကြောင်းလက်ခံပြောဆိုသွားခဲ့ပါလိမ့်ခင်ဗျာ
အ အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းဆရာကိုကိုသိန်းထိုင်ဦးကတင်ပြသွားတာပါရှင်အခုတစ်ခါမှာတော့ထုတ်လုပ်သူမဆုမွန်နဲ့အတူကိုသားညွန့်ဦးစီစဉ်တင်ဆက်တဲ့ဒါရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်နေကြပါပါရှင
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒါရိုက်လေးလိုင်းစီစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြောက်ပိုင်းမဟာမိတ်ငင်းငယ်လုပ်ငန်းစဉ်နဲ့တရုတ်နိုင်ငံဆက်ဆက်မှုပါပြောရမယ်ဆိုရင်တော့တရုတ်သမ္မတရှီကျင်းပင်မြန်မာနိုင်ငံကိုကုလာမဲ့ခီးစဉ်မတိုင်ခင်ရပ်ပိုင်းတုန်းကပဲမြန်မာဆိုင်ရာဒီအတုအထုကုစလေဟာ KIA ကချင်ဒီသားမှာမြန်မာအစိုးရနဲ့စစ်မှတ်ရင်ဆိုင်နေတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ခေါင်းဆောင်တွေနဲ့တွေ့ပါတယ်။တရုတ်နိုင်ငံနေနဲ့မြောက်ပိုင်းမဟာမိတ်တိုင်းရင်းသားအဖွဲ့တွေနဲ့အခုလိုမျိုးနီးနီးကပ်ကပ်ဆက်ဆံနေသလိုပဲမြောက်ပိုင်းမဟာမိတ်အဖွဲ့နဲ့မြန်မာအစိုးရကြားညီညွတ်ဆွေးနွေးမှုတွေမှာလည်းတော်လိထဲထဲဝင်ပတ်သက်မှုရှိနေတာပါ။ဒါလိုမျိုးတရုတ်နိုင်ငံရဲ့ဂျာဝင်မှုတွေဟာမြောက်ပိုင်းမဟာမိတ်တိုင်းရင်းသားအဖွဲ့တွေနဲ့မြန်မာအစိုးရကြားညီညွတ်အတွက်ဘလောက်အထောက်အကူပြုနိုင်တယ်လဲ။ညီညွတ်အတွက်စင်ခေါ်ချက်လိုရောဖြစ်နေပြီလား။ဒါကိုကျွန်တော်တို့သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။အဓိကပေါင်းဆွေးနွေးပြဖို့ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။တူကတော့ဒီ KIA ကတချင်တုန်းကခေါင်းဆောင်တူဖြစ်ပါတယ်။အခုလက်ရှိတော့ကချင်ပြည်နယ်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌပါဒေါက်တာတူးကြဖြစ်ပါတယ်ခင်ဗျ။ဒီလိုင်းပေါ်မှာရှိပါတယ်။နောက်တူကတော့ရခိုင်အမျိုးသားကောင်စီကပြောဆိုခွင့်ရှိတဲ့ဦးထွန်းစောဖြစ်ပါတယ်ခင်ဗျ။နှစ်ဦးစလုံးဒီလိုင်းပေါ်မှာရှိပါတယ်။ကျွန်တော်အရင်ဆုံးဒေါက်တာတူးကြကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျ။ဒေါက်တာတူးကြကြားပါလားခင်ဗျာ။ဟုတ်ကဲ့ဟုတ်ကဲ့တော်တူးကြကျွန်တော်အရင်ဆုံးခုနမေးလို့ပေါ့ကျွန်တော်ပြီးခဲ့တဲ့ရက်ပိုင်းကပဲဒီ KIA မှာတရုတ်အထုကုစလေသွားပြီးတော့တွေ့ဆုံတာရှိပါတယ်ခင်ဗျပြောရမယ်ဆိုတော့တရုတ်တမရရှိချင်းမင်းမလာခင်မှာတွေ့တာထူးခြားတာကအဲ့တွေ့ဆုံတဲ့အခါမှာမြောက်ပိုင်းမဟာမိတ်အဖွဲ့ကဥမာဆိုအီအဖွဲ့ခေါင်းဆောင်တွေ TNL အဖွဲ့ကခေါင်းဆောင်တွေတောင်းရှိနေတယ်အဲ့မှာတွေ့ဆုံတာမျိုးတွေရှိပါတယ်ခင်ဗျအဲ့တော့ကျွန်တော်ဒါနဲ့ပတ်သက်လို့အရင်ဆုံးမေးချင်တာကဒေါက်တာတူးကြကလည်း KIA မှာတချိန်လုံးကတာဝန်ကြီးဆုံးယူခဲ့တဲ့ပုဂ္ဂိုလ်ဆိုတော့ဒီ KIA နဲ့တရုတ်ဆက်ဆံရေးပေါ့ KIA ပေါ်မှာတရုတ်ဩဇာဘယ်လောက်ရှိလဲ KIA နဲ့ဆက်ဆံရေးအခုအချိန်နေနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်မိပါလဲ
ဟုတ်ကဲ့ကျွန်တော်အမြင်ကိုရေကိုရသုံးသပ်ပြမယ်ကျွန်တော်ကတော့ဒီချိန်ဒီနယ်ပြည်သူ့ပါတီဥက္ကဋ္ဌပါဒေါက်တာတူးက
ြဟုတ်ကဲ့
ကျွန်တော်ကသုံးသပ်ချက်အရဆိုလို့ရှိရင်တရုတ်နိုင်ငံရဲ့ဒီမြောက်ပိုင်းမဟာမိတ်အဖွဲ့အပေါ်မှာထားရှိတဲ့ဒီတော့ policy ကတော့ဒါငင်းချမ်းရေး policy ပါပဲလို့ကျွန်တော်သုံးသပ်မိပါတယ်။ဒီဒီကျွန်တော်နေသား6000ကီလိုမီတာ2000ကျော်ရှေ့လျားတဲ့နေသား6000မှာဒီအစီအအနေနဲ့တနတ်တာမကြားကျင်ဖို့ဆိုတာပြောနေတာကြားလာပါပြီ။ဆိုတော့အခုကျင်းပြဒီမှာဒီအပြစ်ခံရသေးရင်မဖြစ်မြောက်နိုင်သေးတဲ့ဟာကိုလည်းသူတို့အမှုအမှားဖြစ်ပါပါပဲ။အဲကြောင့်မလို့ဒီမြောက်ပိုင်းလေးဖွဲ့နဲ့ budget တို့မှာဒီအပြစ်ခံရပြီးဒီတပ်တော်အစီအရာเนี่ยดิอาจารย์ท่านนาเดมุชิชิเนี่ยนะดิดิจรอเปียเปียเลๆซุนิบรอมาดิปิขะยะเจเยโกอาจารย์ขอสอนได้ปุ๊ดิเมกาเปกะนี่ปิโอซิยะเนี่ยโดลาปุยะบาเดโดลาเนี่ยเดเดนี่ปิยะบาเดดาจอมดูตรุเยชิงกะปุฮะดิจรอดิญาบแปมบาเมอภเวดิเนี่ยซุยะตัมโดจามาปิขะยะเจเยโกปูปิโอมาตุนาเปนได้เดลุเปนได้ลาลิเมดิยอลิบาเดโ
อเคတချို့ဒီမြန်မာနိုင်ငံထဲမှာတချို့မြန်မာနိုင်ငံထဲမှာရောတချို့ဒီဆွဆွဲပြောဆိုရတာရှိပါတယ်ခင်ဗျာဒီမြောက်ပိုင်းပြောရမယ်ဆိုတော့မြောက်ပိုင်းမဟာမိတ်တိုင်းသားဖွဲ့တွေကတရုတ်နိုင်ငံနဲ့နေချင်းဆက်နေတော့တရုတ်နိုင်ငံရဲ့အထောက်ပံ့အကူအညီမရဘဲနဲ့ဒီဖွဲ့တွေကဘလို့မှယက်တီလို့မရဘူးပေါ့နော်အဲ့တော့တရုတ်နိုင်ငံကတစုံတရာထောက်ပံ့အကူအညီအားပေးနေလို့လားယက်တီခွင့်ရနေတယ်ယက်တီလို့ရနေတဲ့အခြေအနေဖြစ်တယ်တရုတ်ဩဇာရှိတယ်ဆိုရယ်သုံးသပ်ချက်ဒီဆွဆွဲမှုတွေရှိပါတယ်ဒါနဲ့ပတ်သက်လို့တော့တူးကြဘလို့ယူဆပါလဲ
ဟုတ်ကဲ့ဒါတော့ပုဂ္ဂိုလ်ခင်ဗျားတို့ဒီပဲများပါတယ်တကယ်တကယ်ကျတော့ကျွန်တော်ရဲ့တုံးတက်ကြည့်မှုအရာဆိုလို့ရှိရင်တော့ဒီလိုဆိုရတာဒီတိုင်းသားလက်နက်ကန်ဖွဲ့စည်းတွေကိုတိုက်ရိုက်ဒီရုပ်ထုတ်ပစ္စည်းစစ်လက်နက်ပစ္စည်းကိုညှိတဲ့ဆိုတော့ကျွန်တော်ကဒါမတွေ့ရှိရမကြားသိရတိပါဘူး။အဲတော့ဒီဒီပြောမယ်ဆိုလို့ရှိရင်တော့ရင်းချမ်းရေးဒီဆောက်တဲ့နေရာမှာသူတို့ကဒီအားပြဲတဲ့အပိုင်းပေါ့ဗျာ။အဲအဲ့ဒါတွေကတော့သူကတိကထားပြီးလုပ်ဆောင်နေတာတွေ့ရပါတယ်။အဲဒါကြောင့်မလို့ဒီဒီမြပိုင်အဖွဲ့ပေါ်မှာတရုတ်ကမပြားဩဇာညောင်းတယ်ဆိုရလဲကျွန်တော်ကဒီလိုတော့မဖြစ်မိဘူး။ဒါတော့ဒါတို့ညီမမို့အပြန်လာရှိဖို့လည်းပဲဆက်ဆက်ဆက်ဆံတယ်လို့ကျွန်တော်အဲ့လိုသုံးသပ်မိတယ်ကြ။ဒါကြောင့်မို့သူ့အနေနဲ့ကတော့ဒါမြပိုင်ဒီမကဘူး။မြန်မာတနင်္ဂနွေညချမ်းရရှိဖို့သူကသင်္ဘောလူလာနေတဲ့ပုံစံကိုပြနေတယ်။အဲဒါကျိုးလေးကျိုးစားပေးနေတယ်လို့ကျွန်တော်အဲ့လိုသုံးသပ်မိတယ်ကြ
။ဟုတ်ကဲ့နောက်တစ်ချက်မိချက်ကအခုတရုတ်သမ္မတရှီကျင်းပင်အခုဒီပတ်ကုန်မှာမြန်မာနိုင်ငံကိုလာပါလိမ့်မယ်အဲ့တော့ဒါနဲ့ဒီလာမဲ့အခါမှာနိုင်ငံပါတီနဲ့တွေ့ဆုံတဲ့အခါမှာဒေါက်တာတူးကြလည်းဒီနိုင်ငံပါတီခေါင်းဆောင်တူအနေနဲ့ပါဝင်လိမ့်မယ်လို့ကျွန်တော်သိထားရပါတယ်ခင်ဗျာအဲ့တော့တရုတ်သမ္မတရှီကျင်းပင်နဲ့တွေ့တဲ့အချိန်မှာဒီငင်းငင်းကိစ္စတွေကဘယ်လောက်ဆွေးနွေးပြစ်နိုင်လဲဒေါက်တာတူးကြကိုဘယ်လိုများပြင်ဆင်ထားလဲ
ဟုတ်ကဲ့ကျွန်တော်ဒီပါတီခေါင်းဆောင် အလုံးပါတီ20ပေါ့20ပါတီ20ကကောင်းဆောင်ဒီလိုအတိပေါ်စီစဉ်သူတို့လုပ်ထားပါတယ်အဲဒီမှာကျွန်တော်တို့ချစ်တဲ့ပြည်သူပါတီကဲစီပြလဲပါအဲဒါကျွန်တော်လည်းတက်ရောက်ပါဆိုတော့သူရဲ့သူနဲ့သူဆုံးတဲ့အချိန်မှာဒီပါတီကောင်းဆောင်တဲ့အနေနဲ့ကတော့ဒါဒီစစ်ပွဲတော့ကျင်းပနေမှာမဟုတ်ပါဘူးအဲဒါသူဆုံးပြီး lesson note ချက်ဒီပြေမှာဒါ mix တဲ့အနေနဲ့တော့ပဲရှိနိုင်ပါတယ်အဲ့တော့ဒါကျွန်တော်အနေနဲ့လည်းဒါကျင်းပနိုင်မယ့်အနေအထားမျိုးအချင်းကတည်းမရှိဘူးကျွန်တော်အဲ့လိုတွေ့ပါတယ်အဲ့ဒီတော့ရောက်တဲ့ညနေပိုင်းမှာခဏပဲတွေ့ပါအဲ့နောက်နေ့ကျလို့ရှိရင်အစည်းအဝေးနဲ့တက်ပြောနဲ့တွေ့ကြမှာပဲအဲ့ဒီအနေထားဖြစ်တဲ့အခါကျတော့ကျွန်တော်ဘက်ကလည်းလေဒီပြင်ပြစရာချက်လက်တွေတော့ရေပြင်ချင်ထားတာမရှိဘူးလို့ဆိုလို့ရပါတယ်တကယ်လို့ပြင်ပြနိုင်တဲ့အနေထားအချင်းပေးတယ်ဆိုလို့ရှိရင်ကျွန်တော်ပြင်ပြဖို့ကတော့ရှိတော့ရှိပါတယ်ဒါအချင်းတွေရဖြစ်ပေါ်လာမှာဖြစ်ပါလေရဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်ညီငယ်နဲ့ပတ်သက်ပြီးတော့ပဲဆက်မေးကြပါတယ်တရုတ်နိုင်ငံရဲ့ယက်တီချက်ပေါ့နော်တရုတ်နိုင်ငံအတွက်ဒီနေဆက်ညီငယ်ကဘလောက်ထိသူတို့အတွက်အရေးကြီးနေပြီလဲတကယ်ပဲတရုတ်ကလူလလာရှိရလားဘာဖြစ်လို့ပြောမယ်ဆိုလို့ရှိရင်တော့တရုတ်ကလူလလာမရှိဘူးဆိုရင်တော့ဖြတ်တောက်လို့ရမှာထင်တယ်ဆိုလိုရကဟိုတလောကပဲ TNL ကလက်နက်တွေမိတဲ့အခါမှာတရုတ်လူလက်နက်တွေအများကြီးမိပါတယ်ဆိုတော့ကလက်နက်အချင်းလက်နက်တို့ဘာလို့ရဖို့ဆိုတော့လည်းတရုတ်ဆိုတဲ့ဒီလမ်းကြောင်းလောက်ပဲရှိနေတာ ው အဲ့တော့တရုတ်ရဲ့ညီငယ်ရင်းနဲ့ပတ်သက်လို့တကယ်ပဲထက်ထက်ဝင်သူလူလာနေကြလားနေဆက်မှာဘလို့မြင်ပါလဲ
ကျွန်တော်ကတော့မြင်ပါတယ်ဒါတကယ်ထက်ထက်ဝင်သူလာတယ်လို့မြင်ပါတယ်ဒါကြောင့်လည်း solution တော့တရုတ်နိုင်ငံကသဘာဝအင်အားကြီးဆုံးနိုင်ငံတကာနိုင်ငံဖြစ်တာကိုအဲ့ဒီတရုတ်နိုင်ငံရဲ့အစိုးရတို့တခုအနေနဲ့ပေါ့နော်အခုဆိုလို့ရှိရင်တော့တမ်တာကြီးပြည်စင်ကဒါကြောင့်ရှိတော့မယ်လေဆက်ခါကြတော့ဒီတမ်တာကြီးပြည်စင်ပါလေအဒီဒီဒီမိတောက်လောင်နေတာကိုသူကတက်ချီလာတော့မှာမဟုတ်ဘူးဒါလိုရေလောပေးမှညင်တက်ကိုလိမယ်လို့ကျွန်တော်မြင်တယ်ဘာကြောင့်လဲဆိုတော့အင်းလေးကြီးနိုင်ငံတကာနိုင်ငံကတို့ဒီဒုက္ခရောက်နေစစ်ပြီးတောက်လောင်နေတဲ့ဆောင်တို့လည်းလက်ပတ်ပြီးကြည့်နေနိုင်မှာမဟုတ်ပါဘူးဒါကြောင့်မလို့ဘလူးနင်းနဲ့ပဲဖြစ်ဖြစ်တို့ကတော့ဒီမျိုးကိုညင်းတတ်မယ်ဖို့ဒါချိုးစားကိုကြီးပေးနိုင်မယ်လို့ကျွန်တော်ယူဆတယ်ဒါကြောင့်မလို့ကျွန်တော်ဆိုလိုချင်တာဗာလဲဆိုလို့ရှိရင်တမ်တကြီးဖြစ်စီမှာလဲအဲဒါညင်းကြီးကိုအမြန်ရရှိအောင်ပဲတို့ကအကြံဉာဏ်ပေးမယ်သူနာပေးမယ်အဲ့လိုအပြုတ်ဘောဆောင်ဆောင်နေပါသူဆက်ဆံနေတယ်လို့ယူဆပါတယ်။ဒါကဒီဒီညီတိုင်းရဲ့ပုံပြရှုပ်ထည်ပုံပြကျက်တက်လောင်တော့သူကလွတ်မှာမဟုတ်ဘူးလို့ကျွန်တော်အခိုင်အမာယူကြည့်ထားပါတယ်
။ဟုတ်ကဲ့ခင်ဗျာဒေါက်တာတူကြလီလိုက်မှာခဏနေပြီးပါအောင်ခင်ဗျာနောက်ထပ်ပင်နဲ့ဆွေးနွေးမယ့်ကျွန်တော်ကုထုံးစော်ဖိတ်ခေါ်ကြပါလိုက်ကုထုံးစော်ကတော့ဒီရခိုင်အမျိုးသားကောင်စီရပါကုထုံးစော်ကြားပါလားခင်ဗျာ
ဟုတ်ကဲ
့ကုထုံးစော်ခုနကဒေါက်တာတူကြဆွေးနွေးသွားတာပါတယ်ဒီရခိုင်ဟိုတရုတ်နဲ့ပတ်သက်လို့ဒီမြောက်ပိုင်းနဲ့ပတ်သက်လို့ဆက်ဆံရေးပေါ့နော်ကျွန်တော်ကုထုံးစော်ကိုမေးချင်တာကုထုံးစော်ကလည်းညီငယ်ရဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ဆက်ပြတ်တယ်လို့မဟုတ်ပါဘူးလားမြဲထိစပ်နေရလို့ဆိုတော့ဒီမြမညီငယ်ရဲ့လုပ်ငန်းစဉ်အထူးသဖြင့်မြောက်ပိုင်းမှာမေးဖို့ရည်နဲ့ဆက်ဆက်မှုတွေမှာတရုတ်နိုင်ငံရဲ့အခုထဲထဲဝင်ဝင်ပတ်သက်လာတာနဲ့ပတ်သက်လို့ကုထုံးစော်အမြင်သိချင်ပါတယ်ဟုတ
်ကဲ့အဓိကတော့ဗျာဒီမြောက်ပိုင်းမှာမေးတွေကတရုတ်နေဆက်မှာခြေပြူတာဖြစ်တဲ့အတွက်အဲဒါကတော့တရုတ်နေဆက်တည်ငြိမ်ရေးကိုအဓိကဦးစားပေးတဲ့သဘောမှရှိပါတယ်။ဟိုသူရဲ့ဒီနေဆက်တည်ငြိမ်မှပဲသူရဲ့အကျိုးစီးပွားတွေကဖြစ်ထွန်းမှဖြစ်တဲ့အတွက်အဲဒါအပေါ်မဒီပေါ်မှာဒီအဓိကတော့နေဆက်တည်ငြိမ်ရေးကိုဦးစားပေးတယ်လို့ပဲမြင်ပါတယ်။ဒါတပိုင်းပေါ့နော်ဒီပြီးရင်ဒီအခုလာမဲ့တရုတ်သမ္မတရဲ့စီဂျင်ပင်ရဲ့ခီးစဉ်ကပေါ့နော်အဲသူငြိမ်းချမ်းရေးဖြစ်စဉ်ပေါ်မှာတော့ဒါကြွေးကူးရေးပါသူကတော့ဆောင်ရွက်မဲ့သဘောဟိုတွေ့နေရတယ်ပေါ့လေ။အဲ့တော့ဒီသူ့ရဲ့ဒီတရုတ်သမ္မတရဲ့အခရေးအထူးကိုယ်စားလှယ်မစ္စတာဆွန်ကောချန်ကအဲ့ဒီလိုက်စားပေါ့လေကဲဌာနချုပ်ကိုသွားခဲ့တဲ့ခီးစဉ်ကိုကြည့်မယ်ဆိုလို့ရှိရင်တော့ဒါတရုတ်သမ္မတခီးစဉ်မတိုင်ခင်ရှေ့ပြေးလို့ကျွန်တော်ပြောလို့ရတာပေါ့ဗျာဆိုရင်သူ့ရဲ့ရှေ့ပြေးမှာဒီဆောင်ရွက်မှုတွေကိုကျွန်တော်အကြေပြည့်ကြည့်တာတော့သူ့ရဲ့ပြောပုံဆိုပုံတွေအရဆိုလို့ရှိရင်ဒီမြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တွေကိုဒီတိုက်ပွဲမပေါ်ဖို့အတွက်သူကဒီပြောဆိုဆွေးနွေးမှုတွေပေါ့နော်တောင်းဆိုမှုတွေဖိအားပေးမှုတွင်ဆောင်တဲ့အဲ့ဒီတွန်းအားသဘောမျိုးတွေတွေ့ရတာပေါ့ဒါပေမဲ့ဒီခီးစဉ်မှာတော့သူတို့မျှော်မှန်းနိုင်တဲ့အချက်ကိုတော့ရလိမ့်မယ်လို့မထင်ဘူးအဓိကတော့ဒီတရုတ်သမ္မတလာတဲ့အခါမှာသူတို့အနေနဲ့ဘိုင်လက်ထရယ်သဘောတူညီချက်တို့ဘာလို့ညာတော့ရအောင်လောက်ကောင်းလုပ်နိုင်တယ်အဲ့ဒီအတွက်တွန်းအားပေးကောင်းပေးနိုင်တယ်ဒါပေမဲ့ဒီနေ့ချိန်ကြီးအဲ့ဒီမစ္စတာဆွန်ကောချန်ခီးစဉ်ကာလာတွင်းမှာရောသူရဲ့ခီးစဉ်ပြီးတဲ့ချိန်မှာရောအဲ့ဒီတိုက်ပွဲတွေကရက်သွားခြင်းမရှိဘူးပေါ့အထူးသဖြင့်ကျွန်တော်တို့ရဲ့ခိုင်ကျူဘက်မှာဆိုရင်နေ့စဉ်နဲ့မျှတိုက်ပွဲတွေဖြစ်နေတယ်အနေထိုင်ုံတွေရှိနေတယ်ဆိုဒီလက္ခဏာတွေမြေပြေဒီထားကိုကြည့်မယ်ဆိုလို့ရှိရင်တော့မစ္စတာဆုံးကိုချန်အနေနဲ့အဲ့ဒီသမ္မတစီကျင်းပင်မလာခင်မှာသူတူတင်ပြီးတော့မှဆောင်ရွက်နေတဲ့အနေထားက အထမြောက်အောင်မြင်နိုင်ကြည်နေတယ်လို့ပဲကျွန်တော်အနေနဲ့မြင်ပါတယ
်။ဟုတ်ကဲ့တစ်ဖက်မှာဒီတရုတ်နိုင်ငံနေနဲ့ဒီငင်းငယ်လူငါးစဉ်ကိစ္စနဲ့ပတ်သက်လို့အထူးဖြစ်ပေါ့နော်မြန်မာစူရောကိုဖြစ်စီမြန်မာတပ်မတော်ကိုဖြစ်စီဘလောက်ထိဩဇာတက်ရောက်နိုင်လဲခင်ဗျာသူเจ้าဝင်ညှိနှိုင်းနေတဲ့ကိစ္စမှာ
ကျွန်တော်ခုနပြောသလိုမျိုးပေါ့လေဒီတရုတ်ပြည်ကနေပြီးတော့မြန်မာပြည်ရဲ့အတွင်းမှာငင်းချမ်းရေးအလုံးစုံရတဲ့အနေထားတဲ့သူ့ရဲ့နေဆက်တည်ငင်ရေးကိုအဓိကကြောင်းပေးတဲ့သဘောမှာရှိပါတယ်အသမိုင်းเจ้าတစ်ချောင်းလုံးမှာလည်းပဲဒီတိုင်းပဲသူရက်တည်ခဲ့တာကိုတွေ့ရတယ်ပေါ့နော်အဲဒီကပထမတစ်ချက်ကတော့သူကအကျိုးစီးပွားဖြစ်ဆုံးဖို့အတွက်သူ့ရဲ့တရုတ်နေဆက်ကိုတည်ငြိမ်အောင်လုပ်ရမယ်ပြီးရင်သူ့ရင်းနှီးမြှုပ်နှံထားတဲ့နေရာတွေမှာလည်းပဲမထိခိုက်အောင်သူလုပ်ရမယ်ဒါတစ်ပိုင်းပေါ့နောက်ဒုတိယတစ်ပိုင်းကတော့ဒီတရုတ်ရဲ့ဒီသူ့ရဲ့နိုင်ငံရေးလိုလားခြင်းနဲ့ကျွန်တော်တို့ပြည်တွင်းအထက်မှာဖြစ်နေတဲ့ပြည်တွင်းစည်းရဲ့ဒီအရေးခံပြဿနာကနိုင်ငံရေးပြဿနာဖြစ်တယ်အဲကျွန်တော်တို့ရဲ့နိုင်ငံရေးပြဿနာပါလဲဆိုတော့တိုင်းရင်းသားတွေလိုလားနေတာဆက်တွဲစနစ်ထူထောင်ရေးဖြစ်တယ်The Federal Democracy စနစ်ထူထောင်ရေးကတရုတ်ရဲ့အကျိုးစီးပွားနဲ့ဆက်တူမကြဘူး။တရုတ်ကကွန်မြူနစ်ပါတီနဲ့တပါတီအာဏာပိုင်စနစ်နဲ့သူကလေနေတာဖြစ်တယ်။ဒါမြန်မာပြည်တွင်းထဲမှာကကျွန်တော်တို့ပြည်သူတွေကဒီမိုကရေစီနဲ့ Federal စနစ်ပေါ်မှာတန်ဖိုးထားတာဆိုတဲ့အခါကျတော့ဒီအပေါ်မှာဆန့်နှုံးနေလည်းမတူဘူးပေါ့ဗျာ။ဒီနိုင်ငံရေးအရာဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်တွင်းမှာဆိုလို့ရှိရင်အထိုက်အလျောက်ကျွန်တော်တို့မှာဒီမိုကရေစီရဲ့ဆန့်တန်ဖိုးလေးတွေအနေချင်းရှိတာပေါ့။နော်လွတ်လပ်စွာဖော်ပေါ်ပြောဆိုခွင့်တို့ဆန္ဒပြခွင့်တို့သူရုံခွင့်ရေးတောက်ခွင့်ဒါတွေရှိတယ်ဒါပေမဲ့တရုတ်ပြည်ထဲမှာမရှိဘူးဆိုရင်ကျွန်တော်တို့ဒီဥပမာတစ်ခုပေးရမယ်ဆိုလို့ရှိရင်တော့2010ရွေးကောက်ပွဲနောက်ပိုင်းမှာတက်လာတဲ့ဦးသိန်းစိန်စိုးရလက်ထက်တုန်းကဝန်ကြီးတူပြောခဲ့တာရှိတယ်ကျွန်တော်တို့တိုင်းပြည်မှာဒီမိုကရေစီပြည်ပြောင်းလဲရေးလုပ်တာလေးလုပ်ဖို့ဒါပေမဲ့ခင်ဗျားတို့စီကဒီဒီမိုကရေစီပြည်ပြောင်းလဲရေးကကျုပ်တို့စီကိုလာပြီးတော့မှမရက်ခက်တင်နဲ့ဆိုပြီးတော့မှပွင့်ပွင့်လင်းလင်းတရုတ်ဘက်ကနေပြီးတော့မှတန်တမန်ကနေပြောခဲ့တာရှိတယ်လို့ပြောတယ်ဒါဘာကိုပြလဲဆိုတဲ့ခါကျတော့တရုတ်ပြည်မှာပြည်ထဲမှာတခုခုဖြစ်တယ်ဆိုလို့ရှိရင်လူကြီးကတန်းထောင်ချီရှိတယ်ပေါ့ဗျာ။နောက်ပြီးတော့သူတို့ထဲမှာလည်းပဲသူတို့ပြည်တွင်းထဲမှာလည်းပဲဥမာဒီမတိငိမ့်တဲ့ဒေသတွေလည်းရှိတာပေါ့နော်။ဆိုတော့ဒီအချိန်လေးအောက်မှာသူတို့တိုင်းပြည်မှာမတိမငိမ့်ဖြစ်ရင်ထိရသိရခက်တယ်ပေါ့ဗျာ။ကျွန်တော်တို့တိုင်းပြည်ကတော့လူကြီးနေထားရဆိုလို့ရှိရင်တခုခုဖြစ်ရင်တော့ထိနိုင်သိနိုင်တဲ့နေထားမှာရှိတယ်။အဲ့ဒါကြောင့်ကျွန်တော်တို့တိုင်းပြည်ကဒီမိုကရေစီပြည်ဝင်ပြောင်းလဲရေးဟာသူတို့တိုင်းပြည်ကိုလာမရက်ခတ်ဖို့အတွက်ကြိုပြီးတော့မှပြောထားပြီးဖြစ်တယ်။ဒါကတော့2008အောက်ကပြည်ပပြောင်းလဲရေးတာတာလေးကိုတော့သူကတရုတ်ကနေနဲ့မျက်ခုံးလှုပ်တဲ့သဘောမှရှိတဲ့အနေထားမျိုးပေါ့ဗျာ။အဲ့ဒါကြောင့်ကျွန်တော်တို့တိုင်းပြည်ကအခုတိုင်းရင်းသားတွေလူလာနေတဲ့ Federal Democracy ဒါအပြည့်အဝရအောင်အတွက်ပေါ့နော်။လှုပ်ကြမယ်ဆိုတဲ့အနေထားမျိုးမှာတရုတ်ဘက်ကတော့တိတ်ပြီးတော့လှိုက်လိုက်လေးလေးနဲ့သူကဦးလိုက်ပေးလိုက်အခုကြီးမယ်အနေထားတော့မရှိဘူး။ဒါပေမဲ့သူကတိုက်ပွဲတွေဖြစ်နေတာကိုသူကငြိမ်းအောင်လုပ်မယ်တည်ငြိမ်အောင်လုပ်မယ်တည်ငြိမ်ပြီးတော့တစ်စင်းအဲ့မှာနေပြီးတော့မှအကျိုးစီးပွားတွေဖြစ်ဆုံးအောင်လုပ်မယ်ဒီအခန်းကဏ္ဍမှာသူ့အနေနဲ့ပါမဲ့သဘောလိုပဲကျွန်တော်အနေနဲ့ရှုမြင်မိတယ
်ဟုတ်ကဲ့
ပြီးနောက်တစ်ခုကဒီသမ္မတစီကျင်းပြီးမှအထူးခြားမှုတစ်ခုရှိတာရှိတယ်ဒီဒီကျေးပြီးတက်လာပြီးတဲ့နောက်ပိုင်းမှာသူကပြုပြင်ပြောင်းလဲရေးတွေလုပ်တယ်သူတို့ပြည်တွင်းထဲမှာဒီသမ္မတစီကျင်းပြီးကိုသူပြုပြင်ပြောင်းလဲသမားလိုပဲဒီမော်စီတုံးလိုမျိုးပေါ့နော်သူတို့ကိုအလေးထားကြတဲ့သဘောမှတွေ့ရတယ်သူတက်လာပြီးနောက်ပိုင်းမှာထူးထူးခြားခြားသူပြုပြင်ပြောင်းလဲမှုလုပ်တာတွေလည်းရှိတယ်ပြည်တွင်းထဲမှာပြီးရင်ကျွန်တော်တို့မြန်မာပြည်နဲ့ပတ်သက်ပြီးတော့မှလည်းဆက်ဆံရေးမှာအထူးထူးခြားခြားပြောင်းလဲသွားတာတွေသူလုပ်တယ်အဲဒီအရင်တော့အစင်လာရလုပ်တဲ့ဒီနိုင်ငံအစိုးရကြားပေါ့ G2G ဆက်ဆံရေးကိုအပြင်ပေါ့နောက်ထပ်နေပြီးတော့မှဒီလူထုအချင်းချင်း people to people ပေါ့နော်လူထုချင်းချင်းဆက်ဆံရေးလမ်းကြောင်းကိုလည်းသူခွင့်လိုက်တယ်ဒီအပြင်ကျွန်တော်တို့ဒီတိုင်းရင်းသားမျိုးနွယ်စုတွေနဲ့လည်းပဲသူဆက်ဆံရေးလမ်းကြောင်းတွေခွင့်တယ်အခုဆိုလို့ချင်းပို့ပြီးတော့မှတည်တာကတော့ဒီကျွန်တော်တို့တိုင်းရင်းသားပါတီတွေနဲ့ဒီမိုကရေစီအင်အားစုတွေနဲ့ဒီဆက်ဆံရေးလမ်းကြောင်းတွေဖွင့်ပြီးတော့မှအခုအလွှာဆုံးဆက်ဆံရေးလုပ်နေတာကိုတွေ့ရတယ်ပေါ့။နောက်ခုနကဒေါက်တာတူးကြလည်းပြောတာရှိတယ်။သမ္မတစီကျင်းပြီးလာတဲ့အခါမှာလည်းပဲနေပြီးတော့မှသူတို့ပါတီနဲ့20ကိုလည်းတွေ့အောင်မယ်လို့ပြီးကြတွေ့မယ်ဆိုတဲ့အနေထားတွေတွေ့ရတယ်ပေါ့နော်။ဒါတွေကဘာလို့ပြလဲဆိုတော့သမ္မတစီကျင်းပြီးရဲ့ဒီထူးခြားတဲ့ဆက်ဆံရေးပုံစံတန်ကိုကျွန်တော်တို့တွေ့ရတယ်ပေါ့နော်။ဒီဆက်ဆံရေးတစ်ခုကတော့ကျွန်တော်တို့တိုင်းပြည်အတွက်ပေါ့လေကျွန်တော်တို့တိုင်းရင်းသားခေါင်းဆောင်တွေနောက်ပြီးတော့ဒီမိုကရေစီအားစုကခေါင်းဆောင်တွေအနေနဲ့ဒီအခွင့်အလမ်းကိုကောင်းကောင်းအသုံးချပြီးတော့မှတရုတ်ကိုကျွန်တော်တို့တိုင်းပြည်ရဲ့နော်အကျိုးဖြစ်တော့ဖြစ်လို့ကြောင့်သူသမီးညီပြည်တွင်းငြိမ်းချမ်းရေးအပါဝင်ပေါ့ဗျာအဲဒါတွေကိုကျွန်တော်တို့အသုံးချတတ်ရင်တော့ကျွန်တော်တို့အတွက်အကောင်းဘက်ကိုဦးတည်နိုင်ရလို့အဲ့လိုမျိုးရှုမြင်မိပါတယ
်ဟုတ်ကဲ့ကိုထွန်းစောကျေးဇူးပါခင်ဗျာကိုထွန်းစောပြောသွားတဲ့အထက်မှာစိတ်ဝင်စားစရာကပထမချက်ပါပထမဒီတိုင်းရင်းသားတွေမြန်မာတိုင်းရင်းသားတွေရဲ့ရည်မှန်းချက်နဲ့တရုတ်ရဲ့တကယ်ရည်မှန်းတာနဲ့မတူဆိုတဲ့သဘောထားပေါ့ဒါနဲ့ပတ်သက်လို့နောက်ပိုင်းမှာကျွန်တော်ဒေါက်တာတူးကျော်ကိုပြန်ပြီးပါမယ်အခုဒါမဲ့တော့ရှင်ကိုကျွန်တော်အရင်ဆုံးလှည့်ပြီးပါမယ်ဒေါက်တာတူးကျော်ကိုကုထွန်းစောလီလိုက်ပေါ်မှာနေပြီးပါအောင်ခင်ဗျာ ဖင်လန်နိုင်ငံကကူညီချက်ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်အခုမေးချင်တဲ့ကိစ္စကအခုတရုတ်သမဂ္ဂကလာရာမလာရာကဗမာပြည်အတွက်ပေါ့နော်။ဘယ်လောက်ထူးကြမှာလဲ။တရုတ်သမဂ္ဂမလာလဲဗမာပြည်မှာတရုတ်စီမံကိန်းတွေအများကြီးတယ်။တရုတ်မှာကနေ့ရာပေါင်းချီပြီးတော့စီမံကိန်းတွေရှိတယ်။ကျွန်တော်တို့ဗမာအစိုးရမှာက20စီမံကိန်းတောင်ရှိရလားပေါ့။နောက်တစ်ချက်ကတိုင်းရင်းသားအဖွဲ့တွေအနေနဲ့ဥပမာဗိုလ်ချုပ်အောင်ဆန်းဥပမာလို့ပေါ့။ဂျပန်နေကိုခေါ်လာမိတယ်လို့ဗမာပြည်သူလူထုကလက်မခံဘူးဆိုရင်တရုတ်တွေကိုအိတ်တိုင်းရင်းသားခေါင်းဆောင်တွေကဘယ်လိုပြောမလဲပြန်ပြီးတော့တော်လှန်ပေးပါလားဆိုတဲ့ဟာမျိုးကျွန်တော်ပြင်နေတာပါကျေးဇူးများကြပါလေ
ဟုတ်ကဲ့ခင်ဗျကိုကြီးညာကျွန်တော်ပြီးမေးပါမယ်တော်တူကြနောက်တဦးရှိပါလေဦးတမ်းမောင်လီလိုင်းပေါ်မှာဦးတမ်းမောင်ရှိပါလေဦးတမ်းမောင်ကြားပါလား
ဟုတ်ကဲ့ခင်ဗျ
ဟုတ်ကဲ့ဆွေးနွေးမေးမြန်းလို့ရပါတယ
်ဟုတ်ကဲ့ခင်ဗျကြားပါခင်ဗျဟုတ်ကဲ့
ဟုတ်ကဲ့ပြောပါခင်ဗျ
အဲဦးပြုတ်ပမလာလာတာကကျွန်တော်ဗမာပြည်ကြီးကြီးဘာအခွင့်အရေးမှာတော့ကျွန်တော်ဗီဇာယူရဆိုရင်တခြားနိုင်ငံသွားရဆိုရင်ဟိုဗီဇာရတဲ့လွယ်ပါတယ်တရုတ်ဗီဇာယူလို့ဆိုတော့တက်ပါကျွန်တော်ဆိုရင်တရုတ်နိုင်ငံကိုသွားတာ2000နှစ်တကသွားထားတာဗီဇာ6000ရှိတယ်ကျွန်တော်ထဲမှာတက်တန်းကအဲ့တော့ဗီဇာယူရဆိုမလွယ်ပါဘုံမပြည်သူစက်ကပန်းစာဦးပြရတယ်ဟိုဟိုတယ်ဈေးပြရတယ်ဟိုတယ်ဟိုကပြရတယ်လေလမပြရတယ်တခြားနိုင်ငံဆိုပြကြမလို့ပါဘူးအဲ့ဒီနိုင်ငံကဒေါက်တာရေနဲ့လည်းစနေနေ့ဟိုအရက်ပြင်းတဲ့ဇကာဘောကပြောသွားပါတယ်။သူ့နိုင်ငံမှာတော့ပဲသူကဟိုကြီးကြီးကွက်ရယ်ရှင်းရမ်းတော့လာတာတိပတ်တူတော့မယ်သူကနေနေရတာဘလို့နေနေရတယ်ဗမာဆိုးရတဲ့ကတော့အစားရပြောတယ်။အဲ့ဒီဗလာဗီမှာတော့ဒီလက်နက်ကန်ကြီးအဖက်ဆိုတာကသူပဲနောက်ပိုင်းတော့တောင်းလို့ထားတာကျွန်တော်တကယ်ညီမျိုးပစ်သွားတယ်ဟာလားကျွန်တော်တော်ကြီးတို့လည်းတရုတ်လက်နဲ့ဖြစ်ပါတယ်။ဘာဆိုလဲအတိတ်ကသူထောက်ခံထားတာပါ။နောက်ဒီကျွန်တော်တို့ဒီ ICD ကိုတွားတဲ့ချိန်မှာလည်းဟာလားအောင်ဆန်းစုကြည်ကဟာလားအာဖရိကလာပြောတာလေ။ဟိုတရုတ်နိုင်ငံပဲလာပြီးဥစားပြီးပြောတာပါ။နောက်ဝါကလည်းဥစားပြီးပြောတာပါ။နောက်ကျွန်တော်ဒီကြည်ထဲမှာဘာခွေးရမလဲ။ကျွန်တော်ဒီပြည်လူတွေကဘာခွေးရအောင်ကျွန်တော်ဒီစားပြည်နယ်အစီအစဉ်ဆိုရင်ဟိုတိုင်းတော်နဲ့မိုင်းလောက်တော်ရတဲ့ဆိုရင်ဒီမှာဒီနေ့လေးလမ်းမှာအိုင်လန်နဲ့ပြေးမသွားဘူ
းအ
ိုင်လန်နဲ့ပြေးတော့ဒီပြိုးရီလာမယ်ဆိုရင်ဒီနေ့ဒီလောက်ပြေးဖွင့်ပြီးတယ်ဒီတစ်ခါတိုင်းရသားတွေအခါတွေလာဟုတွေအဲ့မှာတော့အလုံးလုံးတယ်ပဲဝိုင်းမှာအလုံးလုံးတဲ့ဟာတွေဆိုရင်ဝိုက်ဝက်ပြီးသွားတယ်ကားကဒီဆိုရင်ကားကတပေါင်းတပေါင်းအခုဆိုရင်ဒေးတော့ပြေးရတဲ့ကားကကျွန်တော်ကြည့်ဒီကျွန်တော်ဒီဗမာပြည်ပြည်သူတွေဘာခွေးရမှာတော့
ဟုတ်ကဲ့ကိုတမ်းမောင်ကျေးဇူးပါခင်ဗျာကျွန်တော်တို့နည်းနည်းလေးဖြတ်ပေးပါကျွန်တော်တို့အခုတကယ်တမ်းခုနပြောမယ်ဆိုတော့မြန်မာနိုင်ငံမှာခုနကဆွေးနွေးနေကြပါတယ်တရုတ်ဒီအတမရလာတဲ့တရုတ်နဲ့ပတ်သက်လို့တကယ်တမ်းဘာအကျိုးများရပါမလဲတော်တော်လေးပြောကြဆွေးနွေးကြကျွန်တော်တိုင်းလေလိုင်းနေလေလောက်ထားပါတယ်ကိုကညဉ့်ညံ့ကြီးကိစ္စကိုဥတည်ပြီးတော့ဆွေးနွေးမှာမဟုတ်လို့ခုနကမေကွန်းကိုပဲကျွန်တော်ဆက်ပြီးတော့တော်တော်ဒူးကြကိုမေးချင်ပါတယ်ခင်ဗျာခုနကကုထုံးစောပြောသွားတဲ့အထဲမှာတကယ်တမ်းအချက်တစ်ချက်ပေါ့နော်သူတဲမှာကျွန်တော်တွေ့တာကတရုတ်နိုင်ငံရဲ့ရည်မှန်းချက်ကမြန်မာနယ်စပ်တည်ငြိမ်ရေးတကယ်တမ်းဒါပေမဲ့တရုတ်နိုင်ငံရဲ့တကယ်တမ်းမူလရည်မှန်းချက်ကြီးနဲ့တကယ်ရည်မှန်းချက်နဲ့တိုင်းသားတွေလူလားတဲ့ဖရယ်ပြည်တော်စုရည်မှန်းချက်နဲ့မတူပါဘူးတဲ့အဲ့တော့ဒီချင်းနဲ့ပတ်သက်လို့သူသုံးသပ်သွားတာရှိပါတယ်တော်သူကြဒါနဲ့ပတ်သက်လို့ဘာများတုံ့ပြန်ဆွေးနွေးလို့ပါလဲခင်ဗျဟု
တ်ကဲ့ကြာကျွန်တော်အမြင်ကတော့ဒီတရုတ်မြန်မာဆက်ဆံရေးကတော့ဒါတစ်နှစ်တခြားပြောင်းလဲကျေပြတ်လာတယ်လို့ပြောပြတယ်လေအဲ့တော့ဒီမော်စီတိုကီတုံးကဆိုလို့ရှိရင်တော့ဘာကပါအားပေးတာ။ဒီအစိုးရနဲ့ဆက်ဆံရေးပရိုဂရမ်ကိုဒါဟိုလူတွေရှုထားတဲ့ပေါ့တိတ်အယုံမဆိုင်ဘူးပေါ့ဗျာ။ဒါပေမဲ့ခွန်ဆယ်ပို့ခွနဲ့မှာဒီဆောင်ပင်တက်လာတဲ့နောက်ပိုင်းမှာကျတော့အဲဘာကပါကိုဒီကိုညိတာအားလုံးဖြတ်တော့လိုက်ပြီးတော့မှအစိုးရနဲ့ဟိုဆက်ဆံရေးတူတဲ့ကောမလောင်တို့ကြိုးစားခဲ့တာပေါ့လေ။ဒီတမ်းတော်အစိုးရလက်ထက်မှာတော့ဒါအဲတမ်းတော်နဲ့အစိုးရနဲ့ဒီမခုနဲ့ဆက်ဆံရေးကွာဒီလာပြုတ်ခဲ့တာပေါ့လေနော်ဒါပေမဲ့2000ရုပ်ပဲနော်ဘယ်မှာကြတော့သူရဲ့စစ်ဆံရဲ့ပြုပြည့်ပြတ်လာတယ်အဲ့ဒါအဲ့ကနလည်းဒီကနပြောတယ်မလည်းပါနော်ဒါဒီ2000နော်ဘယ်တက်လာတယ်အစိုးရတမ်းတော်သူစီလက်ထက်မှာဆိုလို့ရှိရင်ဒီရုပ်မြန်မာစစ်ဆံရဲ့ဘယ်လိုဖြစ်လာလဲဆိုလို့ရှိရင်ဒါပြည်သူနဲ့ပြည်သူစစ်ဆံရဲ့ဆိုတာပေါ်လာတယ်နောက်ပြီးအစိုးရနဲ့တမ်းတော်နဲ့တို့တော်နဲ့ဤရောတိုင်းတလင်းတကယ်ဖွဲ့စည်းနေနိုင်ပါတီများနဲ့ဆက်ဆံတာပါပြရတာ။ဒါပုံပြီးခြေတက်လာတယ်။ဆက်ကကြဒါကိုကျွန်တော်သုံးသပ်ကြည့်တဲ့အခါကျလို့ရှိတော့ဒါကိုတော့မြင်တယ်လေဆိုလို့ရှိရင်ဒီအစိုးရမြို့နိုင်ငံဒီအစိုးရရဲ့မြန်မာနိုင်ငံပေါ်ထားရှိတဲ့အဓိကပေါ်လို့ရှိရညင်ကြရဖြစ်ပါတယ်။ဒါသူ့ရဲ့အင်းကြီးတန်ကညင်ကြမှသူ့ရဲ့ဒီပါရဲလည်းဘုရားမှာဖွင့်ပြတိုးတက်နိုင်မယ်ဆိုရဟာဒါအဓိကထားတယ်လို့ပြောပြပါတယ်
။
ဒါကြောင့်မလို့အခုဆက်သက်ပြရ ဒါသူ့ရဲ့ဒီ policy ကိုဒါအကောင့်တွေခေါ်လာတဲ့အချိန်မှာအဓိကတော့ဒါဤကန်းရဲ့အမြန်ရရှိအောင်ပေါ့။နောက်ပိုင်းအဖွဲ့ဒီမှာတနင်္ဂနွေလူဤကန်းရဲ့အမြန်ရရှိလာအောင်ပြုအစီအရကိုရှင်ဆောင်ရဲ့ပေးလိမ့်မယ်ဆိုကျွန်တော်အဲ့လို
ဟုတ်ကဲ့ကျွန်တော်ခုနကဟုတ်ကဲ့မိကုံးပြတ်ထောက်ချင်တာကတိုင်းသားတွေလူလားနေတဲ့ဒီမိုကရေစီဖယ်ရယ်ပြည်ထောင်စုတည်ဆောက်ရေးကိုတရုတ်နိုင်ငံရဲ့မူဝါဒနဲ့တကယ်တမ်းဆက်ဟရည်လား။တရုတ်နိုင်ငံချစ်ကပ်မှုက
ဟုတ်ကဲ့ဒီစားရတော့သူကဒီမြန်မာနိုင်ငံမှာအခုဖက်ဒရယ်ဒီမိုကရေစီတည်ဆောက်ရမယ်ဆိုတာကိုသူကနားရတဲ့သဘောပေါက်တယ်ဒါတို့နောက်ဆက်တာမရှိဘူး။ညီကရရဖို့သူအဓိကထားပါပဲ။ဒီ policy ပဲ policy ချင်းတုံးတယ် business ချင်းတုံးတယ်ဆိုတာသူနဲ့သူမဆွေးဟာမျိုးသူ့မှာရှိဖို့မရပါဘူး။ဒါညီမနိုင်ငံမှာဘာပေါ်စီပဲဖြစ်ညီချင်းရရှိဖို့ဘယ်စစ်ပဲဖြစ်ကျင့်သုံးတာသူကဆောက်ခံအပြေးသားမှာပဲလို့ကျွန်တော်အဲ့ဒါပဲရှုမြင်သုံးသပ်ပြီးကြာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်အခုထုံးစော်ကိုကျွန်တော်နောက်ဆုံးတစ်ချက်မေးချင်ပါတယ်10မိနစ်လောက်ပဲချိန်ရပါတယ်ခုထုံးစော်ခင်ဗျာအခုဒီတယောက်ကအခုလိုမျိုးညီငယ်လူငယ်စီထဲထဲဝင်ဝင်ပတ်သက်လာနဲ့ပတ်သက်လို့တစ်ဖက်မှာတိုင်းသားတွေရဲ့ယက်တီချက်ကိုထိခိုက်လာနိုင်လားဆိုတော့ကတအားပြားပြီးရင်တိုင်းသားတွေအထူးဖြင့်မြောက်ပိုင်းဖွဲ့တွေရဲ့ယက်တီချက်ထိခိုက်သွားနိုင်လား
ဟုတ်ကျွန်တော်မိနာကတော့ဒီတမိုင်းတစ်ချောင်းလုံးမှာပေါ့နော်အဲတရုတ်အနေနဲ့ PRP ပြီးတော့မှဆောင်ရွက်ခဲ့တဲ့အနေအထားတွေအပေါ်မှာဘက်ကဘက်ကိုသိတာသင်ချာဆိုတွေ့ရတယ်ပေါ့ဗျာနော်အဲဆိုတော့အခုကကျွန်တော်တို့ဘက်ကကျွန်တော်တို့အပေါ်မှာပဲမူတည်ရလို့ပြောရမှာပေါ့ကျွန်တော်တို့ကမိခိုမှုများလို့အကြည့်ရင်ကျွန်တော်တို့အနေနဲ့မိခိုသူဒုက္ခကိုခံစားရမယ့်အနေအထားရှိတယ်လို့ပဲအလို့ရှုမြင်မိပါတယ်
ဟုတ်ကဲ့ပါခင်ဗျာကုထုံးစောကျေးဇူးပါကျွန်တော်ဒိုင်လီလိုက်အစီအစဉ်ချိန်ဆသွားလို့ပါအဓိကပါဝင်ဆွေးနွေးပေးတဲ့ဒေါက်တာတူးကြကုထုံးစောကျန်တဲ့သရရှင်ကြီးအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်လီလိုက်အစီအစဉ်ကတော့ဒီမှာပဲကျန်တော့ပဲပြီပ
ါထောက်လို့သူမဆုမွန်တဲ့အတူကိုသားညို့အစီအစဉ်တင်ဆက်တဲ့ဒိုင်လီလိုက်ဆွေးနွေးခန်းကိုကြားခဲ့ရတာပါရှင် VOA ကလည်းအခုထုတ်လင်းပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00ရက်နေ့7:00နာရီအထိလိုင်းဒိုမီတာ3052တို့ကနေအစအဆုံးပြန်ပြီးတော့ထုတ်လင်းပေးသွားအောင်ပါပါခုတော့ကြံနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုဝင်းမင်းကပြောပြပေးပါအောင်ရှင်
။အီရန်သမ္မတဟက်ဆန်ရူဟာနီကယူကရိန်းခီးသည်တင်လေယာဉ်ကိုမှားယွင်းပစ်ချခဲ့သူတွေကိုအပြစ်ပေးအရေးယူသွားမယ်လို့ဒီနေ့ကတိပြုလိုက်ပါတယ်။ရုံးဝင်တန်ကြားကလည်းပြောရမှာသမ္မတရူဟာနီကခီးသည်ပေါင်း186ရောက်လုံးတည်ခဲ့ရတဲ့ဒီပစ်ချခဲ့မှုဟာခွင့်လွန်နိုင်စရာမရှိဘူး။ဒီအတွက်အထူးခုံရုံးဖွဲ့ဖို့လိုတယ်။တကဘာလုံးကလည်းဒါကိုစောင့်ကြည့်နေလိမ့်မယ်လို့ပြောခဲ့ပါတယ်။ဒီနေ့မှာပဲအီရန်တရားရေးပြောခွင့်ရကလည်းဒီအမှုနဲ့ပတ်သက်ပြီးစစ်ဆေးမှုတွေအကြီးအကျယ်လုပ်နေပြီးလူတချို့ကလည်းဖမ်းတာတယ်လို့အီရန်ဆိုရပိုင်သတင်းဌာနကနေပြောခဲ့ပေမဲ့ဘသူတွေနဲ့ဘယ်နှယောက်ကိုဖမ်းတာလဲဆိုတာတော့ထည့်မပြောခဲ့ပါဘူး။ဒီအီရန်နျူကလ িয়ার အရေး2015နိုင်ငံတကာသဘောတူညီချက်ကိုအီရန်နိုင်ငံဘက်ကမလိုက်နာတော့တဲ့အတွက်ဒီသဘောတူညီချက်ထဲကအငင်းပွားမှုဖြစ်ရှင်းဆိုင်ရာလုပ်ငန်းစဉ်အတိုင်းဆက်ကင်သွားဖို့ပဲကြံတော့တယ်လို့ဗြိတိန်ပြည်သင်းနဲ့ဂျာမနီနိုင်ငံတို့ကဒီနေ့ပူးတွဲကြေညာလိုက်ကြပါတယ်ဒီဥရောပသုံးနိုင်ငံအနေနဲ့အီရန်နိုင်ငံပေါ်စီးပွားရေးရာပိတ်ဆို့တက္ကသမှုတွေကိုဖယ်ရှားရင်းနဲ့ဒီနိုင်ငံနဲ့တရားဝင်ကုံသွယ်ရေးကြိုးပမ်းမှုတွေပါဝင် JCPOA လို့တူောက်ခေါ်တဲ့ဒီသဘောတူညီချက်အတိုင်းလိုက်နာလာခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့အမေရိကန်တရုတ်ရုရှားတို့ပါလက်မှတ်ရေးထိုးခဲ့ကြတဲ့ဒီနိုင်ငံတကာသဘောတူညီချက်ထဲမှာအီရန်နိုင်ငံကနျူကလ িয়ার လက်နက်မထုတ်လုပ်နိုင်အောင်ကန့်သက်ထားပြီးအပြန်အလှန်အနေနဲ့အီရန်ပေါ်စီးပွားရေးရာပိတ်ဆို့တက္ကမှုတွေပြန်လျှော့ပေါ်ပေးဖို့ကိုလည်းထည့်သွင်းထားတယ်လို့ဆိုပါတယ်။ကမ္ဘာဗန်ကစီရင်ခံစားသည့်ထုတ်ပြန်ရမှာမြန်မာစီးပွားရေးနှေးကွေးလာနေပြီးပြည်တွင်းမရေရာမှုတွေဆက်လက်ရှိနေပေမဲ့စီးပွားရေးကျန်းမာခန္ဓာမှုနဲ့ဆက်ရည်တည်နေနိုင်သေးတယ်လို့ထောက်ပြလိုက်ပါတယ်။ဒီကြတဲ့ဒီဇင်ဘာလရက်စွဲနဲ့ထုတ်ပြန်ခဲ့တဲ့ဒီအစီရင်ခံစာထဲမှာပဲမြန်မာနိုင်ငံထဲမှာစီးပွားရေးကဏ္ဍထုတ်လုပ်မှုနည်းနေတာဥပဒေမူပေါင်းဖွဲ့စည်းခက်ခဲတွေရှိနေတာနဲ့လက်နက်ကိုင်ပဋိပက္ခတွေဆက်ရှိနေတာကြောင့်ရင်းနှီးမြှုပ်နှံမှုတိုးတက်ရေးအတွက်မတိကျတဲ့စီးပွားရေးဆင်ခံမှုတွေဆက်ရှိနေသေးပေမဲ့စီးပွားရေးတိုးတက်မှုနှုန်းကမဆိုးတဲ့လောက်လေးမြန်မာဆဲဖြစ်တယ်လို့ထောက်ပြထားပါလေခင်ဗျ။
တရင်အချင်းချက်ကိုကိုဝင်းမင်းကျင်းညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှာမဆုံမှုဖြစ်ပြီးတော့ engineer ကတော့ Dexter One Direct ဖြစ်ပါတယ် POA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ19 kHz 15539လိုင်းဒိုမီတာ25 kHz 11839လိုင်းဒိုမီတာ32 kHz 9339နဲ့လိုင်းလမီတာ190 kHz 15905တို့ကနေထုတ်လည်ပေးသွားအောင်ပါပါတောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေရှင် POA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနံလောပါ
Thank you. This program has come to you from the Voice of America, Washington.
Welcome.